to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51လိုင်းလမီတာ190တို့အပြင် VOE Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါ။ဟောင်ကောင်စနပ်ပြပေါ်ဒီမှာရုံးဝင်ဆန်ခတ်ဖြစ်တော်ကိုစန့်ကျင်ကြဖို့တရုတ်တော်ဝန်ရှိသူတို့ကဟောင်ကောင်လူထုကိုနှိုးဆော်ပါတယ်။တရုတ်စီကနေလက်နက်ကြောင်တန်ချိန်ထောင်ပေါင်းများစွာဝယ်ယူထားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။တရုတ်စိုးရွားဘူဝေဘန်နဲ့တက်ကြွလူရှားသူတို့ကိုထောင်ဒဏ်12နှစ်ချမှတ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဖားကန့်မှာမိုးရသည့်ကြောက်ရှာဖွေတူဖော်မှု3လရပ်နားထားခိုင်းချိန်မှာစိန်လုံကြောက်စိန်တွင်ကဘာပြုတ်ကြပြီးပျောက်ဆုံးသူတွေကိုရှာဖွေနေတဲ့အခြေအနေကိုအခုလိုနားဆင်ရမှာပ
ါ။ကုမ္ပဏီကသူတို့ကုမ္ပဏီဝင်က15ယောက်ပျောက်ဆုံးတယ်လို့ပြောတယ်။ဒီနေ့အဲ့ဒီတည်ဆုံးသူအလုံး19ဦးထဲမှာကုမ္ပဏီက
ဖားကန့်ဒေသခံသတင်းတောက်တယောက်ရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့မဘာတာအသွင်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုနှစ်ပတ်လည်ဆုံးညအစည်းအဝေးဦးဆောင်ဆရာတော်နှစ်ပါးကိုနိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဩဝါဒပေးဖို့ခေါ်ယူခဲ့တာ LGBT လိင်စိတ်ကွဲပြားသူတွေရဲ့အခွင့်အရေးဥပဒေပြင်ဆင်ရေးမှာအလေးထားစဉ်းစားပေးဖို့ LGBT ကွန်ရက်ရဲ့တောင်းဆိုချက်နဲ့အတူမလေးရှားနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေနေရက်ပြန်ရေးလွှင့်ငင်းချမ်းသာခွင့်ကြေညာပြီးနောက်ပိုင်းဖန်ဆီးပုံများလာနေတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိန်းနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ဟောင်ကောင်လူထုအနေနဲ့ရုံးဝင်ဆန်ခတ်အခြေအနေကိုစန့်ကျင်ကြဖို့တရုတ်စိုးရွားတာဝန်ရှိသူတူကဒီကနေ့နှိုးဆော်လိုက်ပြီးအနောက်နိုင်ငံတွေကနိုင်ငံရေးသမားတချို့ဟာမရီမီရင်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆွဆွလိုက်ပါတယ်။တရုတ်စိုးရွားဟောင်ကောင်နဲ့မကာအိုရေးရာယုံရဲ့ပြောခွင့်ရရန်ကွမ်းကဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှူးကယ်ရီလမ်ကိုတရုတ်စိုးရွားကထောက်ခံတယ်ဆိုတာကိုလည်းထပ်ပြောသွားပါတယ်။ဟောင်ကောင်မှာတနင်္လာနေ့ညကဆန္ဒပြသူတွေနဲ့ဒီရုပ်နေနေရဲတပ်ဖွဲ့အကြားထိတ်တိုက်တွေ့ပြီးရဲတပ်ဖွဲ့ကမြေယူဘုံတွေရောဘတ်ဂျီရူနဲ့ပြစ်ခတ်ဖြိုခွဲပြီးတဲ့နောက်ပြုတ်ဆိုးရဘက်ကအခုပြောဆိုချက်ထွက်လာတာပါရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားရုံးဝင်ဆန်ခတ်ဆက်ဖြစ်လာတာနဲ့အမျှပြုတ်ဆိုးရဆက်သွယ်ညှိနှိုင်းရေးယုံကိုဆန္ဒပြသူတွေမရောက်နိုင်အောင်တားဆီးဖို့နောက်ဆုံးနည်းလမ်းဖြစ်တဲ့မိခိုးငွေနဲ့ပြစ်လွတ်ခဲ့ပါတယ်ဆန္ဒပြသူတွေကရှေ့တိုးဖို့နိုင်ရတော်ကြာကြိုးစားခဲ့ကြပေမဲ့မိခိုးငွေဒဏ်ကိုမခံနိုင်တာကြောင့်နောက်ဆုတ်သွားခဲ့ကြပါတယ်ငင်းကျန်းတဲ့ဆန္ဒပြပွဲတွေကိုနှိမ်နင်းနေတဲ့ဟောင်ကောင်အစိုးရကိုဆက်ပြီးအန်တုသွားဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့ဆန္ဒပြသူများပြားကပြောပြီးဒီမိုကရေစီနှိကျရွေးကောက်ပွဲတွေလုပ်ဖို့ရဲတပ်ဖွဲ့ရဲ့လုံဆောင်မှုပေါ်တည်ချလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုကြပါတယ်
အမေရိကန်သမ္မတအင်ဖြူရောနဲ့မိုဝါရာပိုင်းဆိုင်ရာမကြာခဏအခြေတင်ဖြစ်ခဲ့သူအမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်စာနနစ်တာတာဝန်ထမ်းဆောင်ပြီးတဲ့နောက်ရာထူးကနေနှုတ်ထွက်တော့မယ်လို့အမေရိကန်သမ္မတထရမ်ကကြေညာပါတယ်ကုတ်ဩဂုတ်လ15ရက်နေ့မှာရာထူးကနှုတ်ထွက်မယ်လို့သမ္မတထရမ်ကတွစ်တာလူမှုကွန်ရက်မှာမနေ့ကရေးခဲ့တာပါနိုင်ငံအတွက်စွန်းစွန်းသမန်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကျေးဇူးပင်ကြောင်းလည်းသမ္မတထရမ်ကရေးပါတယ်ကုတ်စာ2019ခုနှစ်မှာအမျိုးသားထောက်လှမ်းရေးအကြီးအကဲရာထူးကိုစတင်ထမ်းဆောင်ခဲ့သူဖြစ်ပြီးအမေရိကန်ရဲ့ရုရှားအပေါ်မိုဝါရာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ဤရာ2015နျူကလ িয়ার လက်နက်သဘောတူညီမှုကိုချိုးဖောက်ခဲ့သလားစတဲ့အမေရိကန်မူဝါဒတွေနဲ့ပတ်သက်ပြီးတော့သမ္မတထရမ့်နဲ့သဘောထားချင်းမတိုင်ဆိုင်မှုတွေမကြနာဖြစ်ခဲ့တာပါအမျိုးသားထောက်လှမ်းရေးအကြီးအကဲနေရာကိုသမ္မတထရမ့်ကိုထောက်ခံသူ Texas ပြည်နယ်ကကိုစားပြု Republican လွှတ်တော်မှ John Ratcliffe ကိုနှမဲစင်းတင်သွင်းမယ်လို့သမ္မတထရမ့်ကပြောပါတယ
်အမေရိကန်ပြည်တော်စု California ပြည်နယ်ကကျတဲ့ပြူစားစားပွဲတော်မှာတင်းနွေနေကသဏ္ဍသမားတူဝင်ပစ်တာကြောင့်လူ3ဦးထက်မနည်းသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီလိုရိုင်းမျိုးမှာကျင်းပတဲ့အစားအစာပွဲတော်မှာရိုင်ဖယ်တနတ်နဲ့လူတစ်ယောက်ကဝင်ပစ်သွားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်လူ15ယောက်ဒဏ်ရာရသွားပြီမဲ့တနတ်ပစ်ခံရတာကြောင့်ဒဏ်ရာရတာလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒေသဆန်တော်ကြီးညနေ 9:40 မိနစ်လောက်မှာအခင်းစဖြစ်ပြီးတနတ်သမားကိုရဲတပ်ဖွဲ့ကချက်ချင်းလိုက်ရှာပြီးတော့ထိတ်တိုက်တွေ့ပြီးတဲ့နောက်ပြတ်တက်လိုက်တယ်လို့ဒီလိုရိုင်းမျိုးရဲတပ်ဖွဲ့အကြီးကစကော့စမစ်တီကပြောပါတယ်။တနသမားလူတန်မြတ်ရှိသူဟာခြံစည်းဟုတ်ကိုချိုးဖျက်ပြီးတော့ပွဲတော်တွေဝင်ခဲ့ပုံရတယ်လို့ရဲတပ်ဖွဲ့အကြီးကစမစ်တီကပြောပါတယ်။ဝဲရကူလာတဲ့သူတွေဟာလူညုံရေးဂိတ်တွေမှာရှာဖွေရေးဆက်တွေကိုဖြတ်ပြီးတော့မှဝင်ရတာဖြစ်တယ်လို့ပါလာတဲ့အိတ်တွေကိုလည်းစစ်ဆေးခံကြရတာပါ။ဘာဖြစ်ခဲ့လဲဆိုတဲ့အတိအကျကိုသိရဖို့စုံစမ်းစစ်ဆေးသူတွေတညာလုံးဆောင်ရွက်ခဲ့ကြပေမဲ့အခုချိန်ထိဘာကြောင့်ပစ်ခတ်တယ်ဆိုတဲ့အကြောင်းရင်းကိုမသိကြရသေးပါဘူး
။ American ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့နယ်အဲ့ဒီမဲဆန္ဒနယ်ကအောက်လွတ်တော်အမအလိုက်ဂျာ Cummings တို့ကိုသမ္မတ Trump ကဆက်ပြီးတော့ဝေဖန်တိုက်ခိုက်နေပါတယ်။ Mr. Cummings ဟာသမ္မတ Trump အစိုးရကိုအပြင်းထန်ဝေဖန်ပြောဆိုသူတွေထဲမှတူအပါအဝင်မှာသမ္မတ Trump ကအလိုက်မှာ အလိုက်ဂျာကမင်းရဲ့ဦးဆောင်မှုအောက်ကဘော်တီမော့မြို့ဟာနိုင်ငံမရာဇဝမှုနဲ့ဆိုင်တဲ့ကိင်္ဂဏတွေအဆိုးဆုံးရှိတဲ့မြို့ပါ25နှစ်နှလုံးအပြောဝဲရှိပြီးအလုံးမပေါဘူးအတိတ်ပင်မဲ့တဲ့စကားတွေထက်ခါတလဲလဲကြားနေရတာကသိစိတ်ပြတ်ဖို့ကောင်းတယ်အခုတခါဖုံးတော်ကြီးအယ်ကမကျင်မနှက်နဲ့ဆန္ဒပြအောင်မယ်လိုအပ်သူတွေအတွက်ဘာမှဖြစ်လာမှာမဟုတ်ဘူးဝန်နေဆရာပါလို့ဒီကနေ့ Twitter မှာရေးပါတယ်လူမှုအခွင့်အရေးတက်ကြွလှုပ်ရှားသူသူဖြစ်တဲ့ဖုံးတော်ကြီးအယ်ရှပ်တနာမေရီလန်းပြည်နယ်လက်ထောက်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်နိုင်ငံလုံးဆိုင်ရာ Republican Committee ရဲ့အကြီးအကဲလည်းဖြစ်တဲ့ Michael Steel နဲ့အတူ Baltimore မှာဒီကနေ့ပွဲတစ်ပွဲလုပ်ပါတယ်အောက်လတ်တော်အမတ်တက်တန်း73ချိန်ရှိပြီဖြစ်တဲ့အသက်68နှစ်အရွယ် Cummings ဟာရက်ဆက်တဲ့အနိုင်ကျင့်ဗိုလ်ချုပ်သူတို့ဖြစ်ပြီးသူကိုစားပြုတဲ့မဲဆန္ဒနယ်ဟာမနစ်မြို့စရာကြွက်တွေတွင်းအောင်သတ္တဝါတွေနဲ့ပျက်စီးနေတဲ့နေရာဖြစ်တယ်လို့သတင်းကွန်ရက်တွေက Twitter မှာရေးတာတွေထက်ကသမ္မတ Trump ထည့်ပြောထားပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 6300ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့တွေမှာလိုင်းမီတာ190 kHz 5905တို့ပြထုတ်လွှင့်ပေးပါရစေ
။ဒီဝေကနေတနင်္လာညဘက်တွေတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံကနေလက်နက်ခဲယံတန်ချိန်ထောင်ပေါင်းများစွာဝယ်ယူခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောပါတယ်။ကမ္ဘောဒီးယားရေတဲ့အခြေစိုက်စကန်တစ်ခုကိုလျှုပ်သင်းဘောတွေအသုံးပြုခွင့်ပေးထားတဲ့လျှုပ်ဝယ်သဘောတူညီချက်တစ်ခုရှိထားတယ်ဆိုတာကိုငြင်းပယ်ပြီးတဲ့နောက်ရပိုင်းအတွင်းမှာပဲလက်နက်ဝယ်ယူတဲ့ကိစ္စကိုအထူးပြောလိုက်တာပါ။ဆီယာနုဗီစိတ်ကန်မြူနာက Dream ရေတဲ့အခြေစိုက်စကန်မှာလျှုပ်သင်းဘောတွေစိုက်ကပ်ဖို့နဲ့လက်နက်ခဲယံတွေတူလုံထားဖို့ခွင့်ပြုတဲ့သဘောတူညီချက်မူကြမ်းတစ်ခုအကြောင်း The Wall Street Journal ကပြီးခဲ့တဲ့သတင်းပတ်မှာရေးသားဖော်ပြခဲ့ပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေကသတင်းတော်အတော်များများကိုရေဒီယိုစကန်ကိုလည်းလည်းကြည့်ရှုဖို့တကားမှမရှိဘူးတဲ့ခီးစဉ်တစ်ခုတောက်ကြနေကစီစဉ်ပြသခဲ့ပြီးတော့ Wall Street Journal ပါသတင်းမှမှန်ဘူးဆိုတာပြဖို့ကြိုးစားခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကလည်းအဲ့ဒီသတင်းဟာလှုပ်ကြံတဲ့လူဆိုပြီးထပ်ငင်းဆိုခဲ့ပေမဲ့တရုတ်စီကလက်နက်ဝယ်ယူထားတာနဲ့ဆိုင်တဲ့အသေးစိတ်ကိုမပြောစဘူးထူးထူးခြားခြားပြောခဲ့တာပါ။နောက်ထပ်လက်နက်ခဲယံတန်ချိန်ထောင်ပေါင်းများစွာဝယ်ဖို့ကျွန်တော်ညွှန်ကြားခဲ့ပြီးအခုအဲ့ဒီလက်နက်ခဲယံတွေတင်းမောနဲ့လာနေပါပြီလို့ဘာတွေဝယ်ထားတယ်ဆိုတော့ကိုရှင်းမပြပဲဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တာ
ပါ။ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနက်ဗလီဟာဓာတ်တုအစိတ်ခတ်ခံရတာဖြစ်နိုင်ခြေရှိတယ်လို့သူရဲ့ဆရာဝန်ကပြောပါရယ်။နက်ဗလီကိုဆေးရုံမှာတွားသွေ့ပြီးတော့နောက်ဒေါက်တာအနာစတာဆာဆီယာဗာစီလီဗာကသူ့အရေပြားမှာအစိတ်သိမ့်ပြီးဘာမှမသိတဲ့ဓာတ်တုအစိတ်ဓာတ်တစ်ခုကြောင့်အရေပြားပျက်စီးသွားခဲ့တာလားဆိုတာကိုထည့်စင်စားနေပါရယ်။ထောင်သားရ30ကြာခံနေရတဲ့နက်ဗလီဟာအာနာပိုင်တွေရဲ့အပျော်အဖျင်ဆိုးဝါးတဲ့ဓာတ်မတည့်မှုတစ်ခုကြောင့်ဆိုပြီးတင်းငင်းတွေနဲ့မနေ့ပိုင်းကဆေးရုံတင်လာရတာပါ။အခုတော့သူ့ကိုဆေးရုံကနေထောင်ကိုပြန်ပို့လိုက်ပါပြီ။ရုရှားအတိုက်ခံကောင်းဆောင်ဖြစ်တဲ့နက်ဗလီဟာမျက်နှာမှာဆူဆူဝါးရောင်ရမ်းနေပြီးတော့အရေပြားမှာအနီးကွက်တင်နဲ့ဆေးရုံတင်လာရတာလို့သူရဲ့ပြောခွင့်ရအမျိုးသမီးကီယာယာမယုစ်ကပြောပါရယ်။အဲ့ဒီလိုဓာတ်မတည့်တာမျိုးအရင်တုန်းကတခါမှမဖြစ်ဘူးလို့လည်းပြောခွင့်ရကပြောပါရယ်။နက်ဗလီကုသမှုခံယူနေတဲ့ဆေးရုံရဲ့ကိုယ်စားလှယ်တယောက်ကနက်ဗလီဟာစိတ်ချရတဲ့အခြေအနေမှာရှိနေပြီလို့အနောက်နိုင်ငံတွေကသတင်းဌာနတွေကိုဒီကနေ့ပြောပါရယ်
။တီယိုဆူယောဟူဘန်ပြောဆိုသူအသက်56နှစ်အရွယ်ဟွမ်ချီကိုပြည်ပအဖွဲ့အစည်းတစ်ခုကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီကနေ့ထောင်ဒဏ်12နှစ်ချမှတ်လိုက်ပါတယ်။သူကိုဖမ်းဆီးပြီး2နှစ်ကျော်အကြာမှာအခုလိုထောင်ချလိုက်တာပါ။တာဝန်ရှိသူတွေရဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆဲချက်တွေကိုမှတ်တမ်းတင်ဖော်ပြတဲ့ website တစ်ခုကိုတည်ထောင်သူ1ကအရင်တုန်းကလည်းနှစ်ကြိမ်ထောင်ချခံရဦးပါတယ်။ဒီကြိမ်ကတော့နိုင်ငံနောက်တောင်ပိုင်းကစီချွမ်းပြည်နယ်မှာငလျင်ကြီးလှုပ်တာကြောင့်တေဆုံးသွားတဲ့ကလေးငယ်တွေရဲ့မိဘတွေအတွက်လှုံ့ဆော်အကျိုးဆောင်ပေးရင်2008ခုနှစ်မှာထောင်ချခံခဲ့ရတာပါ။ဖြစ်သလိုစောက်ထားတဲ့ကျောင်းတွေငလင်တန်းကျောင်းပြိုကျတာကြောင့်ကျောင်းသားကလေးငယ်ထောင်ပေါင်းများစွာတည်ဆုံးခဲ့ရပေမဲ့အခင်းဖြစ်ရတွေအပေါ်စုံစမ်းစစ်ဆေးမှုတစ်ခုခုရဲ့ရလဒ်တွေကိုအစိုးရကလူသိရှင်ကြားထုတ်ပြန်ပေးတာမရှိသလိုဘယ်သူ့ကိုမှအရေးယူတာလည်းမရှိခဲ့ပါဘူး။ဘယ်လိုလျှို့ဝှက်ချက်တွေကိုဝန်ကပေးခဲ့တယ်ဒါမှမဟုတ်ဘယ်သူတွေကိုပေးခဲ့တယ်ဆိုတဲ့အသေးစိတ်တွေကိုသူ့ကိုထောင်ချလိုက်တဲ့သူ့ရဲ့ဇာတိစီချွမ်းပြည်နယ်မြန်ရန်ရန်တရားရုံးရဲ့ website မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်အကျဉ်းထဲမှာဖော်ပြမထားပါဘူး။ကျိုးသမရာရှိချင်းဖြစ်ရ2012ခုနှစ်မှာအာဏာရလာကလေးကအကြက်ဖက်လူမှုအဖွဲ့အစည်းတွေပေါ်ပိုးပြီးတင်းကျပ်လာတာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကရောသူတို့အတွက်အကျိုးဆောင်ပေးတဲ့ရှေ့နေတွေကိုပါထောင်ချခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံသားကတွေ့ဆုံဆွေးနွေးမှုတွေမှာမြင်သာထင်သာရှိတဲ့ရလဒ်တွေထွက်ပေါ်လာဖို့ဆိုရင်ဆွေးနွေးမယ့်အကြောင်းအရာကိုအခြေခံပြီးတော့ညှိနှိုင်းမှသာလင်ဖြစ်နိုင်မယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူအာဘတ်စ်မော်ဆာဗီကဒီကနေ့ပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကပြောဆိုဆွေးနွေးဖို့ဆန္ဒရှိပုံမရဘူးလို့လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာမာဆာဗီကပြောဆိုသွားတာကို Press TV ရုပ်သံဌာနကနေတရထုတ်လင်းပြသသွားတာပါ2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကသဘောတူညီထားတဲ့အီရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်လိုက်ပြီးအီရန်ပေါ်ပြင်းထန်တဲ့စစ်ပွဲရေးတန်းခါပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်နိုင်ငံဆက်ဆံရေးတွေတင်းမာလာတာပါ လက်မှတ်ရေးထိုးထားတဲ့ကြံနိုင်ငံတွေဖက်ကလည်းစာချုပ်ပါအချက်လက်တွေလိုက်နာဖို့ပြစ်ကုတ်ခဲ့တဲ့အတွက်ဆိုပြီးအီရန်ကကန့်သတ်ထားတဲ့ယူရေနီယံပိုက်ဆိုင်မှုကိုတွန်းမြင့်လိုက်တယ်လို့ယူရေနီယံတပ်စီမှုတွေကလည်းပြန်လုလာနေတာဖြစ်ပါတယ်
။ကြားမျိုးစေ့ဟာဒီကနေ့ကဘာမှရှားပါးတော်ဘာဆင်းနေဝင်နေပါပြီ။ဒါပေမဲ့လည်းကြားကိုနိုင်ငံတော်ထိမ့်မဲ့တော်ဘာဖြစ်သတ်မှတ်ထားတဲ့အိန္ဒိယနိုင်ငံကဒီအခြေအနေကိုပြောင်းလဲဖို့အပြင်းထန်ကြိုးစားနေပါတယ်။လေးနှစ်အတွင်းမှာရင်အိန္ဒိယကြားကောင်ရေဟာ2200ကျော်ကနေ3000နီးပါးအထိတိုးလာပါတယ်။2010ပြည်နှစ်ကစဆိုရင်အိန္ဒိယမှာကြားကောင်ရေ1400အထိကျသွားခဲ့တာပါ။အခုဆိုရင်အိန္ဒိယဟာကြားရီအတွက်ကမ္ဘာပေါ်မှာဘေးရန်အကင်းဆုံးနေရာတစ်ခုဖြစ်နေပါပြီ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီက2022ခုနှစ်မှာကြားကောင်ရေနှစ်ဆတိုးရမယ်ဆိုတဲ့ရည်မှန်းချက်ကိုလွန်ခဲ့တဲ့6နှစ်ကရုရှားနိုင်ငံစိန့်ပီတာစဘတ်ဂ်မြို့မှာချမှတ်ခဲ့တာပါ။ကျွန်တော်တို့အိန္ဒိယနိုင်ငံအနေနဲ့ဒီရည်မှန်းချက်ကို6နှစ်စောပြီးပြည့်မီခဲ့ပါပြီလို့2018ခုနှစ်အိန္ဒိယနိုင်ငံလုံးဆိုင်ရာကြားကောင်ရေခန့်မှန်းချက်အစီအကံစာကိုဒီကနေ့ထုတ်ပြန်ချိန်မှာပြောသွားပါမယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေဆက်သွင်းမေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။တနင်္ဂနွေနေ့မနေ့အစောပိုင်းဖားကန့်ဒေသကစိန်လုံကြောက်စိန်တွင်ကဘာနိုင်ရန်ပြုကြမှုအတွင်ဒီကနေ့ညနေပိုင်းအထိဆိုရင်ရတက်ဖွဲ့ဝင်တွေကုမ္ပဏီဝန်ထမ်းတွေနဲ့ကြောက်ရှာသူတွေအပါအဝင်လူသေးအလောင်း19လောက်ရှာဖွေတွေ့ရှိတယ်လို့ဖားကန့်ဒေသခံတွေကပြောပါတယ်။ပျောက်ဆုံးသွားတယ်လို့တရားဝင်စီးရင်ထုတ်ပြန်သူတွေစီးရင်ပါပါဝင်မယ်ဆိုရင်တော့သေဆုံးပျောက်ဆုံးသူစီးရင်ဒီထက်ပိုပြီးတော့များနိုင်တယ်လို့မှန်းဆနေကြပြီးရှာဖွေကယ်ဆယ်ရေးတွေလည်းဆက်ပြီးတော့လုပ်နေပါတယ်။ကြောက်တူးခွင်3လတရားဝင်ပိတ်ပင်ထားတဲ့အချိန်အခုလိုလူသေးဆုံးတဲ့အထိမြေပြိုကျမှုဖြစ်ခဲ့တဲ့အပေါ်မှာကချင်ပြည်နယ်အစိုးရနဲ့အာဏာပိုင်တွေဘက်ကထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့သေဆုံးခဲ့ရသူတွေအတွက်တရားမျှတမှုရစေချင်တယ်လို့လည်းကချင်လူမှုအဖွဲ့တွေကတောင်းဆိုပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာပါရှင်
ဂျွန်လ22ရက်နေ့တနင်္ဂနွေနေ့မနက်အစောပိုင်း2နာရီခွဲဝန်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူကျေးရွာအုပ်စုကောင်းဆန်ကျေးရွာကရင်ချောင်ကျေးရွာနဲ့ချောင်းပြားကျေးရွာအနီးနားမှာရှိတဲ့အမြင့်ပေတထောင်လောက်ရှိတဲ့စိန်လုံတောင်ကျောက်စိန်ကပယံကြီးဒေသအခေါ်စိန်လုံတောင်ကျောကြီးရုတ်တရက်ပြိုကျခဲ့တာဖြစ်ပါတယ်။ဒီပြိုကျမှုအတွင်မှာတော့ကျောက်စိန်တူဖော်ရေးကုမ္ပဏီကဝန်ထမ်း15ဦးနဲ့ကျောက်စိန်လုတ်ကွက်ကိုစောင့်ကြပ်ဖို့လုံခြုံရေးတာဝန်ယူနေတဲ့ရဲဝန်ထမ်း3ဦးပျောက်ဆုံးခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကနေစလို့မြေပြိုကျတဲ့နေရာကိုလူအင်အားဆက်အင်အားတွေနဲ့ပိုက်ဆိုင်တိုက်ရှာဖွေကယ်ဆယ်ခဲ့တာမှာတော့ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းအထိလူသေအလောင်း19လောက်ရှာဖွေတွေ့ရှိခဲ့ပြီးတော့သေဆုံးပျောက်ဆုံးမှုဟာဒီထက်ပိုများပြားနိုင်ခြေရှိတယ်လို့ဖားကတ်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ကိုစုံမိုးထက်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။မနေ့က14လောက်ဒီနေ့5လောက်ထက်မနေ့ကတော့နေကင်းပိုင်းအထိက13လောက်ပေါ့။အဲ13လောက်နဲ့မှာရဲဟိုအလောင်း1လောက်တွေ့တယ်ပေါ့နော်။ရန်ဒီဘိုင်းမှာတလောင်းထပ်တွေ့တယ်14လောင်းပေါ့မနေ့ကအားလုံးဒီပြူသူတို့ဒီရှာခွေကြီးတွေတိန်းတဲ့ချိန်ထိတယ်ပေါ့နော်အဲဒီနေ့5လောင်းထပ်တွေ့တယ်ဒီနေ့5လောင်းထဲမှာရဲလောင်းတလောင်းပါတယ်လို့ပြောတယ်အဲအဲ့တော့သူကုမ္ပဏီကသူတို့ကုမ္ပဏီဝင်တဲ့15ယောက်ပျောက်ဆုံးတယ်လို့ပြောတယ်အဲဒီနေ့အဲ့ဒီသေဆုံးသူအားလုံး19ဦးထဲမှာပါကုမ္ပဏီဝင်တဲ့အလောင်း12လောင်းတွေ့တယ်အာရဲဝင်တဲ့အလောင်း1လောင်းတွေ့တယ်ဆိုတော့14လောင်းပေါ့ကျန်တဲ့5ယောက်ကတော့တော်ဒီဟိုဒီကြောက်ရှာတဲ့လူတွေဖြစ်ဖို့များပါ යි ပေါ့တော့ကုမ္ပဏီဝန်ထမ်းလည်းမဟုတ်အာရဲဝန်ထမ်းလည်းမဟုတ်တဲ့အဲလူတွေဆိုတော့အပြင်ကနေမှကြောက်ရှာကြောက်တူးတပိုင်းတိုင်းကြောက်တူးတဲ့လူတွေဖြစ်ဖို့များပါ යි ပေါ့နော်အဲထပ်ပြီးတော့ရှာနေတယ်အဲနောက်ပြီးတော့ရှာတဲ့နေထားလည်းနည်းနည်းခက်ခဲတယ်ကြောက်ဘာလို့ဆိုတော့ရေနဲ့နွန်နဲ့ရောသွားတာဆိုတော့ဒါဒီရှာခွေတဲ့လူတွေလည်းဖွဲ့နဲ့နွန်နဲ့ဆိုတော့အဲအဲ့ဒီတော့ပြောပေါ့နော်အဲရှာခွေလုပ်ငန်းတွေတော့မနာသေးဘူးပေါ့
အခုလိုမျိုးသေဆုံးပျောက်ဆုံးမှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာဒေသအာဏာပိုင်တွေဘက်ကဒီထက်ပိုပြီးထိရောက်တဲ့အရေးယူဆောင်ကြည့်မှုတွေနဲ့အတူသေဆုံးနေတာသူတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့မြကြီးနာဥက္ကဋ္ဌဦးစောချက်ကလည်းတောင်းဆိုပါတယ
်အဲကျွန်တော်တို့အနေနဲ့ပြောချင်တာကတော့အခုမှပဲမဟုတ်တော့ဘူးအရင်အစိုးရအဆက်ဆက်ကပေါ့နော်ခက်ဆက်ဆက်ကဒီစနစ်မတက်အမိချက်အမိစားအမျိုးလုပ်ခဲ့လို့အခုအဲ့တာကြီးရဲ့ဆူကျူအခုကျွန်တော်တို့ဒီဒီလိုလိုထုတ်ပြီးခံစားနေရတာပေါ့တကယ်တကယ်တို့ဘယ်လိုလဲစားကြတာခံနေတဲ့ဒီရွှေပြောင်းလက်ပါဒီကြတဲ့တနေ့တပတ်တို့ဝန်တာတဲ့အမျိုးလုံးတဲ့အချိန်မှာဆူဆူကြောက်ရွံ့နဲ့တေပြစ်နေနဲ့တေတော့တယ်မဆုံးတဲ့နဲ့ဆုံးသွားတဲ့ဟာတွေရှိတယ်အဲ့ဒါကြောင့်ဒီဟာကိုခိတိကြောက်ရွံ့ဒီနေ့အစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုဆိုတော့တို့လုပ်ကြည့်မယ် ဟိုအခုတို့လက်ရှိအာနာရတဲ့တို့အစိုးလက်ထက်မှာမြန်မြန်လေးကိုက်တဲ့ဖြစ်ချင်းရမလို့ကျွန်တော်မြင်တယ
်အခုချိန်ထိကတော့ပျောက်ဆုံးနေစေသူတွေအပါအဝင်လူသေဆုံးမှုအရေအတွက်ကိုအတိအကျသိရှိရနိုင်မှုကုညီကယ်ဆယ်ရေးအဖွဲ့ဒီဘက်ကအင်အားသုံးပြီးရှာဖွေနေကြဆဲဖြစ်ပါတယ်လက်တလောစိန်တောင်ကဘာပြိုကျခဲ့မှုအပါအဝင်နိုအိုင်နစ်မြုပ်တာကြောက်စိန်တွင်းပြိုကျမှုတွေအတွင်မှာတရားမဝင်တဦးချင်းရောအုပ်စုလိုက်ကောကြောက်စိန်တုဖို့မှုတွေကရှိနေလို့ဖားကံမှာတော့ရေမစေးကြောက်ရှာဖွေသူတွေပါပါဝင်တဲ့လူသေဆုံးမှုတွေတိုင်းဟာစရင်အတိအကျရနိုင်မှုခက်ခဲတယ်လို့လည်းဖားကံဒေသခံသတင်းသမားကိုစုံမှုထက်ကသုံးသပ်ပါတယ
်ဖားကံမှာကဘယ်လိုဖြစ်နေလဲဆိုတော့ရေမစေးမွေးတယ်ပေါ့နော်ကိုယ့်ရဲ့ရေမစေးတွေပါသွားတဲ့ဟာမျိုးတချို့ကလည်းမပြောကြဘူးဗျတချို့ကလည်းပြောတယ်ပေါ့နော်လူတိုင်းကိုတော့မဆိုတော့ဘူးဒါပေမဲ့အဲ့လိုမျိုးတွေပေါ့တချို့ကလည်းဟိုအမှုပြန်ပတ်မှာဆိုလို့တချို့ကလည်းသိတယ်မလားရောအပြူအမှာဆိုလို့ဆိုတဲ့ဟာမျိုးတွေလည်းရှိတယ်ဗျဟိုနောက်တစ်ချက်ကလည်းဒီလိုချင်းတူးတယ်ဆိုတာကိုယ်စိတ်ကိုစားပြီးကိုတပိုင်းတတိုင်းတယောက်တည်းတူးတယ်လို့လည်းရှိတယ်တယောက်နဲ့ယောက်တူးတယ်လို့ရှိတယ်သုံးယောက်ဖွဲ့တူးတယ်လည်းရှိတယ်အလိုမျိုးဆိုတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ရက်ွက်မှာကရက်ွက်အုပ်ချုပ်ရေးမှုတို့ကြေးရွာအုပ်ချုပ်ရေးမှုတို့အဲ့ဒီကလူတွေကသူတို့ရက်ွက်ထဲမှာဒီရက်လူတွေပါတယ်မပါဘူးဆိုတော့အဲ့လိုလူစင်းတွေပြန်ပြီးတော့ချက်ကက်လောက်ကြည့်မှာဘယ်ဟာဘယ်နှစ်ယောက်ပါသွားနိုင်တယ်ဆိုတဲ့ဟာမျိုးသိရမှာလေတက်ဆိုင်ရာဌာနကလည်းသူတို့စီကိုလူပြောင်းကြော်ညာတွေပေါ့နော်လူပြောက်လို့လာပြီးတော့တရင်ပို့တဲ့ဟာတွေအဲ့ဒီစရင်တွေလောက်နဲ့ပဲသူတို့ချိန်ညားတာဟုတ်တကယ်တမ်းကျတော့အဲ့စင်းမရှိပုံမှန်ကျွန်တော်တို့ရတဲ့စည်ရင်းတွေအများကြီးများတယ်ဒီမှာဘာလို့ဆိုတော
့
ခုနပြောတယ်လူမသိသူမသိတွေအများကြီးပြအဲ့တော့ဘယ်ဖြစ်စင်တိုင်းဘယ်ဖြစ်စင်တိုင်းဖြစ်ဖြစ်လူစဉ်အတိအကျရအောင်အရန်ခက်ခဲတယ
်အခုလိုကြောက်စိမ့်လောက်ွက်ကပယံပြောကြတဲ့အချိန်ဟာမိုးရင်းကာလဂျလန်လတရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိ3လကြောက်တူဖော်ကွင်းတရက်ဝင်ပိတ်ပင်ထားခြင်းလည်းဖြစ်ပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်မဘာသာအသွင်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုနှစ်ပတ်လည်ဆုံးညစည်းဝေးလုပ်ခဲ့တာနဲ့ပတ်သက်လို့အဲ့ဒီစည်းဝေးကိုဥဆောင်ခဲ့သူဆရာတော်နှစ်ပါးကိုနိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဆုံးမဩဝါဒပေးဖို့ဒီကနေ့ခေါ်ယူခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအဖွဲ့ရဲ့အဓိကဆရာတော်ဖြစ်တဲ့ရွာမကျောင်းတိုက်ဆရာတော်မလာရောက်ခဲ့လို့ဩဝါဒပေးပွဲမဖြစ်ခဲ့တဲ့အကြောင်းကိုကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
မဘာသာလို့အမည်ပြောင်းလဲထားတဲ့ဗုဒ္ဓဓမ္မပရိတ်တဖောင်ဒေးရှင်းဘဟုကပြီးခဲ့တဲ့ဇွန်6ရက်နေ့ကနှစ်ပတ်လည်ဆုံးညစည်းဝေးပြုလုပ်ခဲ့တဲ့အတွက်ဖောင်ဒေးရှင်းဘဟုဩခရရွာမဆရာတော်နဲ့ဒုခရဆရာတော်တို့ကိုဆုံးမဩဝါဒပေးဖို့ခေါ်ယူခဲ့ပါတယ်။ဒီနေ့မှာတော့ရွာမဆရာတော်မလာရောက်ပဲဒုတိယဩခရဆရာတော်ကလာရောက်ခဲ့တဲ့အတွက်ဆုံးမဩဝါဒမပေးခဲ့ပါဘူး။ဒီကနေ့အချိန်လေးနဲ့ပတ်သက်လို့ဒုတိယဩခရဆရာတော်ဦးတီလာအိန္ဒာဘိဝန္တကအခုလိုမင်ကြားပါတယ်။
ဘုရားဆရာတော်ကြီးအင်းစင်ရွာမှာဆရာတော်ကြီးမကြွနိုင်တဲ့အတွက်သူမင်ရားရရှိတဲ့ဩဝါဒလည်းမမင်ရဘူးအဲ့လိုပဲဆရာတော်ရွက်နဲ့ကျမ်းမာရေးပေါ့
တ
က်တော်ကြီးပြီဆိုတော့ကျမ်းမာရေးအရာမကြွနိုင်ဘူးဆရာတော်ကြီးကဩဝါဒပေးခြင်းလို့ပြင်တယ်ဆိုကောင်းပါလေကိုယ်နဲ့လည်းဩဝါဒခံရတာပေါ့သူတို့လည်းပဲမင်ကြာရှိတာမင်လို့ရတယ်ခမုန်းတို့လည်းရှောက်ကြာရှိတာရှောက်လို့ရတယ်ဒါကောင်းတာပေါ့ဒီနေ့ကတော့အဲ့ဒီကိစ္စတွေဘာမှမဆောင်ရွက်လိုက်နိုင်ပါဘူးဆရာတော်ကြီးလည်းမမင်နိုင်ဘူးခမုန်းတို့ကလည်းပြန်ပြီးတော့မရှောက်လိုက်နိုင်ဘူးပေါ့နော်
ဩဝါဒခံပွဲကိုဖောင်ဒေးရှင်းဥက္ကဋ္ဌဆရာတော်ဖြစ်တဲ့အင်းစိန်ရွာမှာဆရာတော်ကြီးမလာရောက်ခဲ့ပေမဲ့ကြီးညာချက်တစ်စောင်ထုတ်ခဲ့ပါသေးတယ်။ကြီးညာချက်ထဲမှာတော့မဟာနာအဖွဲ့စည်းဟာတန်ဃာတွေကရွေးချယ်တင်မြှောက်ထားတဲ့အဖွဲ့ဖြစ်တဲ့အတွက်တန်ဃာနဲ့သာသနာကိုမကြည့်ဘဲသာသနာဖြတ်လို့တဲ့အာဏာရှင်တစုရဲ့ဖိအားပေးတာတွေကိုဆောင်ရွက်မယ်ဆိုရင်ဆရာတော်တွေတမိုင်းတရားခံဖြစ်သွားနိုင်တယ်ဆိုပြီးပါရှိပါတယ်။ဒါအပြင်ဒီနေ့ဩဝါဒခံပွဲကိုတော့အမျိုးသားကြီးတက်ကြွသူတချို့ကလာရောက်ဝန်းရံခဲ့ကြပါသေးတယ်။ဒီကနေ့လာရောက်ဝင်းရံနဲ့ကိုဝင်းကိုကိုလက်ကအခုလိုပြောပါတယ
်တကယ်တော့ဩဝါဒဆရာဆရာတော်လည်းဖြစ်တယ်နောက်တစ်ခါမြို့ပါတာသနာစောင့်ရှောက်ရေးတကယ်လည်းဆောင်ရွက်နေတာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီနိုင်ငံမှာဟိုနိုင်ငံရေးရပါတီတစ်ခုနဲ့ပါတီတစ်ခုနဲ့မတင်မြတ်လို့ဒီပါတီတစ်ခုကအာဏာရရေးပါတီတစ်ခုကအာဏာမရရေးစသည်ဖြင့်သူတို့ရဲ့ဒီတယောက်နဲ့တယောက်ဟိုဖြစ်ပေါ်လာတဲ့အပိုင်းဒီပုံမှာပဲဒီတန်ခါတွေကိုအတုံးချနေလို့မြင်ပါတယ်
နောက်ဆုံးတုန်းကနေတမလောက်သိန်းစိန်လက်ထက်မှာစတင်ဖွဲ့စည်းခဲ့တဲ့မဘာသာကို2019ခုနှစ်မှာတော့တရားမဝင်အသင်းဖြစ်ကြီးညာခဲ့ပြီးနောက်မဘာသာဆိုင်မှုတွေကိုဖျက်ဖို့အတွက်မဟာနာကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။မဘာသာကိုဖျက်သိမ်းပြီးမကြခင်မှာပဲဗုဒ္ဓဓမ္မပရိတ်တဖောင်ဒေးရှင်းကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။2018ခုနှစ်မှာတော့ဗုဒ္ဓဓမ္မပရိတ်တဖောင်ဒေးရှင်းကိုပါတရားမဝင်ဖွဲ့စည်းဖြစ်မဟာနာကထုတ်ပြန်ကြီးညာခဲ့ပါတယ်။ဩဝါဒပေးဖို့ခေါ်ယူရတဲ့ပတ်သက်လို့ဆရာတော်မင်းတုံညာကသူ့အမြင်ကိုအခုလိုမိန့်ပါတယ
်။ဟုတ်ဥပဒေကိုကျော်လွန်နေတာဖြစ်တယ်ပေါ့နော်။တရားဝင်ချမှတ်ထားတာကို။ဒါကြောင့်မလို့တန်ခါနိုင်ငံကကနေပြီးတော့လှုပ်တာဟာဖွဲ့စည်းရဲ့ဒါအားပေးမှုခိုင်းခင်မှုကြောင့်မဟုတ်ဘူးလေ။သူတို့မှကိုရပြောခဲ့တဲ့ချမှတ်ထားတဲ့ပြည်မြင့်တွေနဲ့တန်းစင်တွေနဲ့ဩဝါဒတွေနဲ့သူတို့အတိုင်းဆောင်ရွက်ကြတာ။ဒါပထမတွေကဖြတ်သိမ်းပြီးသားတွေကနှစ်ပတ်လေဆိုတာဆောင်ရွက်ခွင့်မရှိတော့ဘူး။ဤတော့လည်းပဲအခုလက်ရှိကနေပြတဲ့ဗုဒ္ဓဓမ္မပရိသတ်အ ောင်းလေးချင်းရဲ့နှစ်ပတ်လည်တော့ပြောထားတဲ့စကားတွေဟာဆိုလို့ရှိရင်ဒါဘလုံးဝဥပဒေနဲ့မညီဘူ
းဒီတရားမဝင်ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းဘဟုနှစ်ပတ်လည်စုံကြီးစည်းဝေးကိုတန်ခါတထောင်ခန့်တက်ရောက်ခဲ့ပြီးရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမကိုတိုင်းတက်ရောက်ခဲ့ကအလူငွေလူရန်ခဲ့ပြီးတော့အစိုးရကိုအခွန်ပေးရင်ပြက်ကွက်ခဲ့လို့တရားစွဲခံရပြီးဝယ်ရန်ထုတ်ကန်ထားတဲ့ဦးစိုးထွန်းရှင်ကလည်းနေစွန်းဆက်ကပ်လူရန်ခဲ့ပါသေးတယ်ဒါအပြင်မဘာသာအမည်ပြောင်းဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးဝီရသူဟာလည်းနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တင်းနစ်လေးကာကြီးနဲ့အမှုရင်ဆိုင်နေရပါတယ်။ဆရာတော်ဦးဝီရသူကိုရန်ကုန်တိုင်းတန်ခါနာယကအဖွဲ့ကဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ဆိုင်းငံ့လိုက်ပြီးဆရာတော်ဦးဝီရသူဘက်ကတော့ဓမ္မဇက်နဲ့အရေးယူပြီးမှအာဏာဇက်နဲ့အရေးယူခံမယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။LGBT လို့အတူကောက်ခေါ်တဲ့လိင်စိတ်ကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတဲ့အတွက်ဥပဒေတွေပြင်ဆင်ရေးဆွဲကြတဲ့အခါမှာ LGBT တွေရဲ့အခွင့်အရေးကိုအလေးထားစဉ်းစားပေးဖို့ဒီကနေ့ဇူလိုင်လ29ရက်နေ့မှာလုပ်တဲ့ Annual LGBT Forum ကနေပြီးတော့တိုက်တွန်းလိုက်ကြပါတယ်။ဒီ Forum ဟာပြည်တွင်း LGBT နဲ့လူ့အခွင့်အရေးအပေါ်အခြေခံထားတဲ့ပထမဆုံး Forum ဖြစ်ပြီးဆွေးနွေးပွဲအတွင်းမှာ LGBT အသိုင်းအဝိုင်းတွေကိုထိခိုက်နေတဲ့လူမှုဘဝပတ်ဝန်းကျင်နဲ့ဥပဒေကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုဇော်ထက်ပြောပြမှာပါရှင
်။ LGBT ရေပေါ်တိုက်ရောက်မှုရှိပြီးဖိနှိပ်တာများဆုံးဖြစ်နေတဲ့ဥပဒေပုံမှန်တွေကိုပြင်ဆင်ပေးဖို့နဲ့အကာအကွယ်ပေးရမူဝါဒတွေအစိုးရကရေးဆွဲပေးဖို့ LGBT နဲ့လူ့ခွင့်ရေးအဖွဲ့တွေကဇူလိုင်29ရက်ရန်ကုန်အေးစဲတာဝါမှာလုပ်တဲ့ Annual LGBT Forum မှာပြောလိုက်တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာ LGBT တွေရဲ့အခွင့်အရေးကိုလည်းထည့်သွင်းဖို့လူ့ခွင့်ရေးအဖွဲ့တွေကကြိုးစားနေကြတာလည်းဖြစ်ပါတယ်။လွှတ်တော်မှာ LGBT အရေးကိစ္စနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေရဲ့ပူးပေါင်းမှုကအရေးကြီးလို့လူ့ခွင့်ရေးသမားတွေကသူတို့ကိုစီရင်လှုပ်ဆော့တက်ဖို့လိုကြောင်းညီညွတ်ချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ကိုမျိုးနယ်ကကိုစားလှယ်ကကိုပြောတဲ့အချိန်မှာခုနပြောသလို LGBT ရေးကိုထည့်သွင်းစဉ်းစားချင်ပါဘူး။ကံကတော့ဘုနဲ့ထောက်ခံတဲ့ဖြစ်ဖို့အတွက်ကိုမျိုးနေမှာကိုပြန်ပြောလုံးလုံးကြာဒါလေးကိုထပ်ပြောပြန်ပြီးဒါကြောင့်လဲဆိုတော့တူဦးကအစိုးရသတိတရားဆွတ်တော်မှာဒေခွဲဆုပ်ပြတ်တာရှိပါလားတူဦးတယောက်လည်းမရပါဘူ
းဒီပေါ်နိုင်ငံကတော့သူတို့နိုင်ငံရဲ့2015ဖွဲ့စည်းပုံအသစ်မှာLGBT ရေးနဲ့ပတ်သက်လို့ခွဲခြားဆက်ဆံတာတွေကိုကန့်သတ်တဲ့ဥပဒေတွေထည့်သွင်းရေးဆွဲခဲ့လို့ဥပဒေနဲ့တရားဝင်ရည်တည်ခဲ့တဲ့အာရှရဲ့ပထမဆုံးနိုင်ငံလည်းဖြစ်ပါတယ်။ပြည်တွင်း LGBT ဖွဲ့စည်းရေးအနေနဲ့2010ကစလို့လူ့အခွင့်အရေးကိစ္စတွေမှာပါဝင်လာခဲ့ပြီးသူတို့ကွန်ရက်အနေနဲ့ကတော့2012နောက်ပိုင်းမှာစတင်ခဲ့တာပါ LGBT Forum အနေနဲ့ကတော့အခုအချိန်ကပထမဆုံးဖြစ်ပြီးဒီ Forum ပြီးရဲ့နောက်ပိုင်းမှာ LGBT တွေရင်ဆိုင်ရရဲ့ပြဿနာတွေကိုပို့ပြီးထုတ်ဖော်ပြောဆိုနိုင်လိမ့်မယ်လို့ယုံကြည်ကြောင်း LGBT အခွင့်အရေးဆိုင်ရာကွန်ရက်ဘုတ်ဖွဲ့ဝင်ဖြစ်တဲ့ကိုတင်ကိုကိုကပြောပါတယ်
ဆိုတော့ကျွန်တော်အခုလက်ရှိမြန်မာပြည်အခြေအနေမှာပြောမှသလိုရှိ LGBT တွေအတွက်ကာကွယ်ပေးထားတဲ့ဥပဒေရယခုဒီနေ့အချိန်ကြီးပေါ့နော်မရှိနေတယ်လို့နောက်တော့ LGBT တွေဟိုတွေ့ဝိုက်ပြီးတော့မှကျွန်တော်တို့တွေရေးယူနေတဲ့ဥပဒေတွေရှိတယ်ပေါ့နော်အဓိကအဲ့ဒါပါလဲသလိုရှိအဲကျွန်တော်တို့ရာသီကြီးပုံမှန်၃ခုခုံလောဟာမျိုးနောက်ခါရန်ကုန်ရက်အဲ့ဥပဒေတွေဖြစ်တဲ့မောင်ရိပ်ခုံမှုမတင်ကာမှုဆိုရဟို 30D တို့ဟိုနယ်သလိုရှိတော့ 35D တို့ဆိုတော့ဒီလိုဥပဒေပဲရှိရယ်ပေါ့နော်ခုနကပြောတဲ့ပုံမှန်၃ခုခုံမှာလို့ရှိလို့ရှိရင်အဲ့ပုံမှန်၃ခုခေါ်တာဒါပေမဲ့ဒါနဲ့ဆန့်ကျင်လို့လိင်ဆက်ဆံမှုမျိုးလို့သူကပြောချင်တာဖြစ်တဲ့ကြောင့် LGBT ကကျတော့အမျိုးသားချင်းချင်းချစ်ခင်ဆုံးမတတ်သူတွေအမျိုးသမီးချင်းချင်းချစ်ခင်ဆုံးမတတ်သူတွေဖြစ်တဲ့အတွက်ကြောင့်မို့သူတို့တွေကနောက်ဆက်သူကတပါလာတာပါလဲဆိုလို့ရှိရင်အဲသူတို့တွေနဲ့လိင်ဆက်ဆံတဲ့ကိစ္စအဲ့ရဘောကိစ္စတွေသူကအထက်အတွင်းစဉ်းစားလာပြီးတော့မှဒီပုံမှန်တွေနဲ့အရေးယူတဲ့ကိစ္စတွေပဲဖြစ်လာတယ်ပေါ့လေနော်
အလုံးသမားကြီးဝင်ကြီးဌာနကလုပ်ငန်းဝင်လုံခြုံမှုဆိုင်ရာမူဝါဒပြဌာန်းတာမှာ LGBT တွေရဲ့အရေးကိစ္စကိုထည့်သွင်းရေးဆွဲဖို့လင်ပြောင်းလဲထားတဲ့သူတွေကြုံရရဲ့ကျမ်းမာရေးပြဿနာတွေကိုကျမ်းမာရေးဝန်ကြီးဌာနကထည့်သွင်းစဉ်းစားဖို့စာတင်ကြောင်းတွေမှာခွဲခြားမခံရအောင်ပညာရေးဝန်ကြီးဌာနကမူဝါဒတွေဖော်ဆောင်ဖို့ဒီနေ့လုပ်တဲ့ LGBT Forum မှာဆွေးနွေးခဲ့ရလဲဖြစ်ပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။မလေးရှားနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြတဲ့နိုင်ငံသားအလုပ်သမားတွေနေရပြန်နိုင်မဲ့လွတ်ငြိမ်းခွင့်အစီအစဉ်တရက်ကိုမလေးရှားအာဏာပိုင်တွေကကြေညာခဲ့ပြီးတဲ့နောက်အလုပ်သမားတွေကိုရှာဖွေဖမ်းဆီးမှုတွေပိုတိုးလာတယ်လို့အလုပ်သမားတွေအရေးလှုပ်ရှားသူတွေကပြောပါတယ်။မလေးရှားအစိုးရကြေညာတဲ့နိုင်ငံသားအလုပ်သမားပြန်ရေးအစီအစဉ်နဲ့ပြန်ဖို့ပြင်ဆင်နေကြတဲ့မြန်မာအလုပ်သမားတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေအနေနဲ့၅လအတွင်းမှာဒဏ်ကြေးသက်သာစွာနဲ့နေရရင်းကိုပြန်ကြဖို့မလေးရှားပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးတဲ့နောက် အဂေါလာတရနေ့ကနေစတင်ပြီးဒီအစည်းအဝေးကိုဆောင်ရွက်တော့မှာပါအခုအခါမှာတော့မလေးရှားနိုင်ငံမှာတနိုင်ငံလုံးအနှံ့အဖမ်းဆီးတွေရှိနေတဲ့အကြောင်းမြန်မာတိုင်ယုံကိုကိုစားပြုပြီးမလေးရှားနိုင်ငံကထိတ်သိမ်းစခန်းတွေမှာမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်ကအခုလိုပြောပါတယ
်ဒီစလန်ဂေါပီပေါ့စလန်ဂေါပီနဲ့အမှရှားလန်မြို့မှာလည်းဝင်ဖမ်းသွားတာရှိတယ်နောက်တစ်ခုကဒီပူချုံမြို့ပေါ့အဲ့ဒါလည်းစလန်ဂေါပိုင်မယ်ပူချုံမြို့ပူချုံအဲ့ area ဝ area တစ်ပိုက်ပေါ့နော်ပူချုံမြို့ပေါ့အဲ့တဝိုက်မှာလည်းအဲ့မြန်မာတိုင်းလေးတွေလည်းအဲ့လိုမဟုတ်ဘူးဝေဖန်းတာလေးတွေလည်းကျွန်တော်တို့ဟိုတွေ့ရတယ်ပါဇက်တိုက်တော့သွားနေတာပဲအဲ့တော့သူတို့ကလည်းအဖမ်းစီးကိုရက်သွားမဲ့လို့တော့ဘယ်တော့မှပြင်ညာမှာလည်းမဟုတ်အန်စီရှိမှလူတွေကြောက်ပြီးပြန်ကြမှာ哦
တရားမဝင်နေထိုင်နေသူတွေအနေနဲ့ဘက်ဖော့ဂုတ်လို့ခေါ်တဲ့မိခင်နိုင်ငံကိုအကောင်းဆုံးပြန်ဖို့အစီအစဉ်ကိုထုတ်ပြန်ခဲ့ပြီးဒန်ဂျေး600စပယ်ရှယ်ပတ်လို့ခေါ်တဲ့ခွင့်ပြုလက်မှတ်အတွက်ကတရားနဲ့မလေးရှားငွေစုစုပေါင်း900ဒန်ဂျေးပေးဆောင်ပြီးနေရပြန်ရမယ့်အစီအစဉ်ဟာ2019ခုနှစ်ဩဂုတ်လ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိတက်မှတ်ပေးထားတာပါဒီလိုဒန်ဂျေးတက်တာစွာနေရပြန်ခွင့်အစီအစဉ်ကိုလွန်ခဲ့တဲ့တစ်နှစ်ခန့်ကလုပ်ခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီလိုအစီအစဉ်တွေမရှိတော့တာကြောင့်နေရပြန်မဲ့သူတွေအခက်အခဲတွေရှိခဲ့တယ်လို့ဆိုပါရယ်အခုအစ်စ်ထုတ်ပြန်လိုက်တဲ့အစီအစဉ်မှာ9လအတွင်းဒန်ဂျေးတက်တာစွာနဲ့ပြန်ရမဲ့အစီအစဉ်ကြောင့်ကောဇက်တိုက်ဖမ်းဆီးနေတာကြောင့်ပါနေရပြန်မဲ့သူတွေရှိနေတယ်လို့လည်းကုတ္တရာမောင်မောင်ကဆိုပါရယ
်ချိန်တစ်နှစ်အတွင်းမှာလူတွေပြန်ဖို့အတွက်ကိုတော်တော်လေးအခက်အခဲတွေဖြစ်ပေါ်ကြတယ်အဲ့ဒီတစ်နှစ်အတွင်းမှာလူတွေကဟိုတရားမဝင်အောင်လန်းနေပြီးတော့ပြန်တဲ့လူတွေရှိတယ်လို့ဟိုဒန်ဂျေးအများကြီးပြေးဆောင်ပြီးပြန်တဲ့လူတွေလည်းရှိတယ်ဆိုတော့အဲ့တော့ဒီကိမှာကြတော့ဒန်ကြီးတက်တက်တော်တာနဲ့ဆိုတဲ့ကကြတော့ဟိုတူတူကိုကိုပြန်လဲပြန်နိုင်ရတယ်ဒီအဲ့တော့တချို့ကြတော့အဖမ်းကြီးကြောက်ပြီးပြန်တဲ့လူတွေရှိမယ်တချို့ကြတော့လည်းဟိုစစ်ကာလာအပြင်အဲသူတို့လည်းဟိုပြေးဟိုပါတော့ဒီပြေးဆုံးအဲအတိုင်းကြလေးတစ်ခုရှိသွားပြီးဟိုဖူလုံတဲ့ဒီငွေကြေးလေးတဲ့သူတို့ဇက်ထဲမှာသွားတဲ့အတွက်ပြန်မဲ့သူတွေလည်းအဲ့လိုမျိုးရှိတဲ့အနေထားတော့တွေ့ရတယ်
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုံသမားညွန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်လှုပ်လှုပ်ကြိုက်နေကြတဲ့အလုံသမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါက်မယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9,000ထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုံလှုပ်ကြိုက်နေကြသူတွေ3,000ချီရှိပါတယ်ရှင်
ရရှိမှာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ရေးအစီအစဉ်အတွက်မြန်မာနိုင်ငံကြီးဌာနကူစတဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရပြန်ရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင်အေးရခိုင်ဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လဲဒေသအတွင်းတည်ငြိမ်မှုကတော်လေးပျက်စီးနေတယ်လို့ဆိုရမှာပါ။ဒီလိုအခြေအနေမျိုးမှာမြန်မာဆွေရဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလားနိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုံးပြရသလိုဖြစ်နေသလားဒါမှမဟုတ်အခြားဖြေရှာနိုင်မဲ့နည်းလမ်းရောရှိပါလားအခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပအဝင်ဆွေးနွေးမြင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။နောက်ပါအင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရိုက်သားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်စုလိုင်းလ29ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နှာစင်နိုင်ကြပါတယ်။ခုညပိုင်း 9:00 ခွဲကနေ 10:00 အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့အတူနှာစင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့
နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုလိုအပ်ပါတယ
်အမေရိကန်တက္ကသိုလ်ကျောင်းသူတဦးရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုနားဆင်ရမှာပါရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတိကျကြောင်မီသွေးသုံးတအားပေးစက်ရုံနဲ့ကြောင်မီသွေးတွင်းကိုမြန်မာအစိုးရဘက်ကချက်ချင်းရပ်ဆိုင်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေကဒီလာတဲ့ကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာတောင်းဆိုခဲ့ကြပါတယ်။တရုတ်ကုမ္ပဏီတစ်ခုကလက်ပတ်တဲ့တိကျကြောင်မီသွေးသုံးရင်နွေးငွေတအားပေးစက်ရုံကလျှက်စစ်တအားကိုအစိုးရကပြန်ပြီးတော့ဝယ်ယူနေတာမှာပွင့်လင်းမြင်သာမှုမရှိဘူးလို့ထောက်ပြကြတာပါ။မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဖက်မဟာမိတ်အဖွဲ့ MATA ကဥအောင်ကျော်မိုးနဲ့ဆက်သွယ်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမသိင်္ဂီထိုက်ကတင်ပြထားပါတယ်ရှင
်။ရှမ်းပြည်နယ်ပင်လောင်းကတီချစ်ချောင်မီသွေးသုံးရင်းနှွေးငွေတအားပေးဆက်ယုံအရေးကကုလသမဂ္ဂလူ့ခွင့်ရေးညီလာခံအထိရောက်ရှိခဲ့တာပါ။2002ခုနှစ်မှာစတင်တည်ဆောက်ခဲ့ပြီး2005ခုနှစ်မှာစပြီးတော့လဲပတ်ခဲ့ပါတယ်2014ခုနှစ်မှာတော့အကြီးစားပြင်ဆင်မှုအတွက်ရန်နာပြီး2016ခုနှစ်မှာပြန်လဲလဲပတ်ခဲ့တာပါတီချစ်ချောင်မီသွေးသုံးရင်းနှွေးငွေဓာအပိဆက်ယုံကိုဘယ်လိုလဲပတ်နေလဲဆိုတာကိုမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဖက်မဟာမိတ်အဖွဲ့ကဥအောင်ကျော်မိုးကအခုလိုပြောပါတယ်
ပြည်ချင်းကြောင့်ပြည်သူတုံတရားစစ်တာအပေးဆဲုံတဲ့တရက်ကိုတန်းကျိ2000ကနေမှ2500ကျားကိုတင်ပို့ခိုင်းပါလေ။တန်းငူပမာကျပ်ငွေ4000ကျပ်ငွေနဲ့ကျွန်တော်တို့ပေးဝယ်ရပါလေ။ဒါပေမဲ့2018ခုနှစ်ဆယ်လပိုင်းမှာကြောင့်ပြည်သူတန်းဈေးနှုန်းကို4800နှုန်းနဲ့ဒီနေ့စွိုင်းရင်ကုန်ကြီးမှာဈေးနှုန်းတက်တောင်းခဲ့ပါလေ။အဲ့ဒီအတွက်တန်းကျိ2000နဲ့တည့်တော့မှပြန်မြ3000နီးပါးလောက်ရှိတယ်ဆိုတော့သိရပါလေ။ကတော့တိမ်ပေါင်း3000ဆိုတော့ကုန်ကြစိတ်နဲ့ပြရပါတယ်အဲ့တော့ကြောင်မီသွေးကိုအစိုးရဝယ်ပြီးတော့မှဝှရှိကွမ်းဟန်းကုမ္ပဏီကို၎င်းပေးရပါတယ်ဝှရှိကွမ်းဟန်းကုမ္ပဏီကထွက်တဲ့တရက်စစ်တပ်အားကိုတယူနစ်ကို 3.35 US ဒေါ်လာနဲ့ဦးနဲ့ကျွန်တော်တို့နိုင်ငံအစိုးရအနေမှာပြန်ဝယ်ရပါတယ
်ဒါပေမဲ့ကြောင်မီသွေးတူးဖော်တဲ့ကုမ္ပဏီဘက်ကအကျွေးအကြေမဆက်သလိုကျောင်းမီသွေးဘိုးကလည်းဈေးတက်လျှက်စစ်သုံးဆွဲကားတွေကလည်းအကြေမပေးသေးဘူးလို့စင်းစစ်ချုပ်ယုံအစင်ခန်းစာကိုကုကပီးဥအောင်ကျော်မိုးကအခုလိုပြောပါတယ
်ကျောင်းမီသွေးမိုင်းကို2000နဲ့ကျွန်တော်တို့၄ခုနှစ်မှာစတင်ပြီးတော့မှတူးဖော်ပါတယ်အဲဒါကနားဖားအစ်စ်ဆိုကနေပြီးတော့မှမြန်မာကျောင်းဝင်5 billion ကိုကျွန်တော်တို့အဲဒီကျောင်းမီသွေးမိုင်းတူးဖို့အတွက်ထောက်ချပေးခဲ့ပါတယ်မှာဒါပေမဲ့2018ခုနှစ်ပြည်သူ့မြေစင်ပူပေါင်းကော်မတီကနေမှစင်းစစ်ချုပ်ရုံအစီအခံစာနဲ့ဗာထွက်လာတဲ့ဆိုရင်ဒီ5 billion နေမှ 3.5 နီးပါးလောက်ကပဲဆက်ခဲ့ပါသေးတယ်။ကျန်တဲ့ဥစ္စာက 3.5 billion ကျပ်ငွေလောက်ကိုအကျွေးမဆက်ခဲ့ဘူး။အဲ့ဒီမှာထပ်ပြီးတော့ဗာထပ်တွေးရတယ်ဆိုလို့ရှိရင်ဝူရှိကွာဟန်ကုမ္ပဏီက2015ခုနှစ်မှာသူကတင်တာအောင်ပါတယ်။ကြောင်မီသွေးတင်ဖို့အတွက်ခေတင်ဆိုင်းရင်ကုမ္ပဏီကိုနိုင်ငံတော်ကနေပြီးတော့မှ 3.8 billion ကိုထပ်ပြီးတော့ကြောင်မီသွေးဘိုးဆိုပြီးမှကြိုတင်ငွေပေးချေခဲ့တာကိုထပ်တွေ့ရပါတယ်။နောက်တစ်ခုအန်ဩစရာကောင်းတာကအေရင်ဆွားရင်မိုင်းတွေမှာသုံးနေတဲ့လျှက်စစ်ပမာဏကိုလျှက်စစ်တာအားယူနစ်က2002ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အတိုင်းဒီယူနစ်ကိုအစိုးရနှုံထားတဲ့ရော့ဒီမှာအခုအများပြည်သူသုံးဆွဲနေတဲ့နှုံထားတဲ့ရော့ချတဲ့နှုံထားတဲ့ သုံးလားဖြစ်ပါတယ်အဲ့ဒီအတွက်အေရင်မိုင်းနင်းကုမ္ပဏီကအစိုးရဘုံမှာအဲ့လိုလျှော့ပြီးပေးတာတော့မှအစိုးရဘုံမှာလက်စစ်ကြွေးကြံမိတာကဒီနေ့ဒီချိန်ထိပေးဆောင်ခြင်းမရှိသေးတာကိုလည်းစင်းစရာခိုင်းနှန်းနေတာပေါ်ပြနေတာတွေ့ပ
ါတခါတရုတ်ကုမ္ပဏီဘက်ကလည်းအမေရိကန်နည်းပညာသုံးတယ်လို့ပြောခဲ့ပြီးအဲ့ဒါကလည်းမဟုတ်ဘူးလို့ဦးအောင်ကျော်မိုးကပြောပါတယ်
ဒီတိကျကြောင့်ဒီဆုံးတရားစစ်တာအပိစေုံကအမေရိကန်နည်းပညာအသုံးပြုပြီးတော့မှလေပတ်ပါမယ်လို့ပြောခဲ့တဲ့ကိစ္စကိုကျွန်တော်ပြန်ဖြေရှင်းခိုင်းပါတယ်ကျွန်တော်အနေနဲ့ဒီဥစ္စာကိုအမေရိကန်တိုင်ယုံကိုမေးလိုက်တဲ့အချိန်မှာအမေရိကန်တိုင်ယုံကတရုတ်အစိုးရနဲ့တော့ကောင်တရုတ်ကုမ္ပဏီတွေနဲ့တော့ကောင်နည်းပညာချင်းဖလှယ်ထားခြင်းမရှိပါဘူးဆိုတဲ့ကိစ္စကိုအမေရိကန်တိုင်ယုံကတာဝန်ရှိတဲ့သူတွေကတောင်းညို့လာတဲ့အချိန်မှာဒီကိစ္စကိုဖြေချပေးပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ဝရှိကွာကုမ္ပဏီကတာဝန်ရှိတဲ့သူတွေကိုကျွန်တော် public consultation လုပ်တဲ့အစည်းအဝေးမှာကျွန်တော်ထားမိတဲ့အချိန်မှာသူတို့အဲ့လိုကဒီကိစ္စကိုပြောခဲ့တယ်ဆိုတဲ့ကိစ္စကအစည်းအဝေးမှာတန်းတန်းမှာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီနေ့ချင်းဒီဘူရှိကွာဟာကုမ္ပဏီရဲ့တာဝန်ရှိတဲ့သူကမဖြစ်ရှင်းဘူး။ဒီစိတ်ုံတွေကနေပြီးတော့မှပဲစိတ်ုံကပဲဒီကိစ္စကမဟုတ်ပါဘူးဆိုတဲ့ဥစ္စာငင်းပယ်တဲ့အတွက်ကျွန်တော်ကသာဟာတိုင်းပြည်နဲ့တိုင်းပြည်ရဲ့အစိုးရနဲ့ကျွန်တော်တို့လူထုကိုလိမ်လည်လဲပြားခဲ့တာပဲဆိုတဲ့ဆွတ်ဆွဲချက်ကိုကျွန်တော်ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်
။2014ခုနှစ်မှာရန်နာထားခဲ့ပြီးတဲ့နောက်ပဝင်းကျင်ထိခိုက်မှုဆန်းစစ်ခြင်းအစဉ်ခန်းစာ EIE အတွက်စမ်းသပ်လက်ပတ်တယ်လို့ဆိုပေမဲ့အခုဓာအပိစက်ယုံကိုဘလို့ပုံစံလက်ပတ်နေတယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိလာပါဘူ
းအရင်နှစ်နှစ်တာကာလတုန်းကတော့ EIE အစဉ်ခန်းစာထုတ်ပြန်မှုတွေစမ်းသပ်လက်ပတ်တယ်ပြောပါဒါပေမဲ့ဒီနေ့ဒီချိန်မှာစမ်းသပ်လက်ပတ်သလားတရားဝင်လက်ပတ်ခွင့်ပြုလိုက်ပြီလားဆိုတဲ့ကိစ္စတွေကရှင်းလင်းခြင်းမရှိပါဘူးနောက်တစ်ခုကတော့အစိုးရနဲ့စာချုပ်ချုပ်ဆိုရတဲ့မိုင်းလင်းကုမ္ပဏီရောဒေသတာအပိပဲကုမ္ပဏီရောစာချုပ်တွေဟာပွင့်လင်းမြင်သာမှုမရှိပါဘူးအဲ့ဒီမှာဆိုရင်ပြည်သူပြည်တော်စုစီရင်စစ်ချုပ်ရုံးအစီရင်ခံစာရဲ့စီရင်စရာခင်းစာဆိုရင်ကျိုးစီးပွားဖြစ်ထွန်းတဲ့အချိန်ကြတော့မှဒီဥစ္စာကိုပေးချေပါမယ်ဆိုတဲ့ဥစ္စာတွေကလည်းပြောလာပါတယ်အဓိကတော့သူတို့ညီမထားတဲ့အတိုင်းပဲကဘာ120မထွက်ဘူးဆိုတာကတော့ပြေးကြပါတယ်ဒါတွေကိုဘယ်သူမှကြောင်ဝီသေးသုံးတရက်ကိုတန်းချင်း2000နဲ့2500ကြာကြောင်ဝီသေးကုန်ကြနေတယ်ပြီးရှို့နေတယ်ဆိုတဲ့ကိစ္စကဒါတွေကိုဘယ်သူကစောင့်ကြည့်တယ်လဲဘယ်သူကဒါတွေကိုဟိုမော်နီတာလုပ်နေတယ်လဲဒါတွေကိုလူလူထိခိုက်မှုတွေအတွက်ဘယ်သူကနေမှတာဝန်ခံနေတယ်ဆိုတဲ့ကိစ္စတွေကဒီနေ့ပြည်ပြည်ရှင်းလင်းခြင်းမရှိပါဘူ
းရှမ်းပြည်နယ်ပင်လောင်းမြို့နယ်တွင်ကတီချစ်ဒေသမှာတော့ဒေသခံအများစုကစိုက်ပျိုးရေးကိုအားထားလုပ်ကင်ကြတာပါအခုလိုစက်ယုံကြီးတဲလိုက်တာကြောင့်ဒေသခံတွေအလို့ကံရရှိမှုအခြေအနေကရောဘယ်လိုရှိပါသလဲ
ဒေသခံတွေအတွက်အလုပ်ကံခွင့်လန်းဆိုတာကတော့ဒါကမရှိပါဘူးဒေသခံတွေကမူလအတိုင်းပဲစိုက်ပျိုးရေးတွေနဲ့လုပ်ကံကြတယ်ဒေသခံတွေကအဲကြောင့်ဒီမိုင်းတွင်းနဲ့ကြောင့်ဒီစက်ရုံတွေမှာအလုပ်လုပ်ကံနဲ့ဦးတွေးရနေပါပါတယ်ပြင်ပအနေပဲပဲဒေသဒေသတို့တခြားဒေသတို့လာပြီးမှလုဆောင်ရတဲ့တွေများပါတယ်ဒါပြီးတော့ဒေသထဲမှာသူတို့ရဲ့ဥစ္စာကအတူတူကြောင်းတဲ့လုပ်ငန်းဟာတိုင်းသားတွေဖြစ်တဲ့ပို့တိုင်းသားတွေနဲ့ချန်တိုင်းသားတွေဖြစ်တဲ့သူတို့ကစိုက်ပျိုးရေးနဲ့အတူတူကြောင်းကြတယ်လူတွေဖြစ်ပါတ
ယ်ဒါပေမဲ့လည်းဒေတာတွင်းမှာတော့လျှက်စစ်မီရရှိနေပါတယ
်ဒေတာကနေရလျှက်စစ်မီရတော့ဒါရပါတယ်ဒါကတော့အခုဥစားကတော့ဘယ်လိုင်းကနေတွေ့လဲဆိုတာကိစ္စကျွန်တော်တို့မသိဘူးဒါကတော့ကျွန်တော်တို့ဒေတာမှာမြန်မာနိုင်ငံရဲ့2030မဟာဗျူဟာအမျိုးသားလျှက်စစ်တာမဟာဗျူဟာစီမံကိန်းကတချို့ကဒီမှာလျှက်စစ်မီရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှဒါတွေကိုဟိုကတော့အကောင့်တွေပေါ်နေတဲ့ကိစ္စတွေအတွက်ပဲဒါလုပ်နေတာပါ
မတင်ကြီးထားရဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ကမ္ဘာအကြီးဆုံးအွန်လိုင်းဈေးဝယ်ကြီးဖြစ်တဲ့ Amazon website ပေါ်မှာနည်းပညာဆိုင်ရာကုန်ပစ္စည်းယာနဲ့ချီကိုကျပ်၅ပွင့်အထိအကောင်ဆုံးအရေးသွေးဖြစ်ကြောင်းသုံးသပ်ချက်အတူတွေပေးထားတဲ့အပေါ်မှာ which ဆိုတဲ့စားသုံးသူအရေးဆောင်ရွက်တဲ့အဖွဲ့ကလေ့လာတွေ့ခဲ့ပါတယ်အွန်လိုင်းကနေဈေးဝယ်သူတွေအတွက်အသုံးဝင်တဲ့ customer review သုံးသပ်ချက်တွေကအမှန်ကန်မှုရှိမရှိဘယ်လိုခွဲခြားနိုင်မှာပါလဲမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြထားပါတယ်ရှင်
online shopping ကိုလူအများအထူးကထားနေကြတဲ့ခေတ်မှာ online ပေါ်ကနေဈေးဝယ်သူတိုင်းကိုယ်ဝယ်မဲ့ပစ္စည်းနဲ့ပတ်သက်တဲ့အကြောင်းကိုအရင်လေ့လာကြတာထုံးစံပါအလားတူပစ္စည်းမျိုးကိုအရင်ဝယ်သုံးထားမှုတွေကကောင်းတယ်မကောင်းဘူးသုံးသပ်ထားကြတဲ့ customer review တွေကို online shopping လုပ်သူတိုင်းဖတ်ကြလေ့ရှိပါတယ်ကမ္ဘာပေါ်မှာအကြီးဆုံး online ဈေးကွက်ကြီးဖြစ်တဲ့ Amazon online website ပေါ်မှာရောင်းတဲ့ဤပညာဆိုင်ရာပစ္စည်းရာနဲ့ချီမှ customer review အတုတွေရှိနေတယ်ဆိုတာကို Britain နိုင်ငံကwhich ဆိုတဲ့စားသုံးသူအရေးအကြံပေးအဖွဲ့ကလေ့လာတွေးရှိခဲ့ပါတယ်။ headphone တစ်ချက်တွေ smart watch နာရီတွေကိုယ့်ရဲ့တနစ်တာလှုပ်ရှားမှုကျန်းမာရေးဆိုင်ရာမှတ်တမ်းတင်ပေးတဲ့ fitness tracker တွေ car dashboard ပေါ်မှာတက်တဲ့ dash cam ကင်မရာတွေလိုနည်းပညာဆိုင်ရာပစ္စည်းယာနဲ့ချီတဲ့ပတ်သက်တဲ့သုံးသက်ချက်အတုတွေကိုတွေ့ရှိခဲ့တာပါလူတွေမသိတဲ့ပစ္စည်း brand အမှတ်တံဆိပ်တွေကိုကျဲ၅ဘွင့်အထိအင်ပတန်ကောင်းတယ်လို့သုံးသက်ချက်ထောင်နဲ့ချီပေးထားတာဖြစ်ပါတယ်အဲဒါကြောင့်အဲ့ဒီပစ္စည်းမျိုးတွေကိုဝယ်ဖို့ရှာမယ်ဆိုရင်လူသိများတဲ့ brand တွေအစားကျဲ၅ဘွင့်သုံးသက်ချက်အကောင့်တွေပေးထားတဲ့ brand တွေကထိတ်ဆုံးကပေါ်လာတာတွေ့ရပါတယ်သုံးသက်ချက်ပေးထားကြသူတွေကပစ္စည်းကိုတကယ်ဝယ်သုံးထားတဲ့သူတွေမဟုတ်ပဲရောင်းသူတွေဘက်ကသုံးသက်ချက်အတူပေါင်းများစွာလှုပ်ထားကြတာကိုလေ့လာတွေ့ရှိခဲ့ကြတာဖြစ်ပါတယ် It's shiny Vortex iDock စတဲ့နာမည်တွေနဲ့ပစ္စည်းတွေအပေါ်တိတ်ကောင်းနေဆိုတဲ့သုံးသက်ချက်တွေပေးထားတဲ့ဝယ်သူဆိုတဲ့သူတွေကဝယ်သူအစ်စ်မဟုတ်ဘူးလို့လေ့လာသူတွေကစစ်ဆေးနိုင်ခဲ့ပါတယ်သုံးသက်ချက်ပေါင်း 12,000 မှ 90 ရာခိုင်နှုန်းလောက်ကိုသုံးသက်ထားကြသူတွေကပစ္စည်းဝယ်သုံးသူအစ်စ်မဟုတ်တာကိုတွေ့ခဲ့ကြတာပါကျဲငါးပွင့်အရေးအသွေးအကောင်းဆုံးသုံးသက်ချက်ရာနဲ့ချီကိုတရက်ထဲမှာပေးထားကြတဲ့ထဲမှာတချို့ပစ္စည်းတွေဆိုရင်ရောင်းတဲ့ပစ္စည်းမဟုတ်ဘဲတခြားပစ္စည်းတွေအတွက်သုံးသက်ချက်မျိုးတွေတောင်ပါပါတယ် Amazon website ပေါ်မှာတကယ်ပစ္စည်းဝယ်မဲ့သူတွေအနေနဲ့တခြားဝယ်သူအစ်စ်တွေရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတံပိုးထားကြတဲ့အတွက်သုံးသက်ချက်စနစ်ကိုအသေးအချာကာကွယ်ဆောင်ရွက်နေပါတယ်လို့ Amazon ကုမ္ပဏီကတော့တုံ့ပြန်ပါတယ် Customer review သုံးသက်ချက်အတုတွေကို Automated Technology နီးစနစ်နဲ့ဖယ်ရှားရှင်းလင်းနေတယ်လို့ပြောပါတယ်တကယ်တော့ကုန်ပစ္စည်းနဲ့ပတ်သက်တဲ့ customer review သုံးသက်ချက်အတုတွေကို Amazon online shopping website တခုထဲမှာတွေ့ရတာမဟုတ်ပါဘူး online ပေါ်မှာလူအများဈေးဝယ်ကြလေးရှိတဲ့ website တွေမှာလည်းအနည်းအများတွေ့နိုင်ပါတယ်ဒီတော့ဈေးဝယ်သူတွေအနေနဲ့ဘလို့သုံးသက်ချက်မျိုးကယုံကြည်စိတ်ချရတယ်လို့ခွဲခြားလို့ရနိုင်ပါတယ်လေနည်းပညာဆိုင်ရာပစ္စည်းတွေကိုအမြဲတမ်း online ပေါ်မှာဝယ်လေးရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မောင်ကအခုလိုအကြံပြုပါတယ
် Amazon လိုနေရာမျိုးမှာတော့သူကဒီဝယ်သူကမှတ်ချက်ပေးရလားဒီပစ္စည်းကိုမဝယ်ရသေးဘဲနဲ့မှတ်ချက်ပေးရလားဆိုတော့မှ verify purchase ဆိုတဲ့ဒီ home ဟုတ်ကြည့်လို့ရပါတယ်အဲကျွန်တော်ကြည့်ပြီးဆိုရင်တော့ဥမာ10ခန်း10ခန်းအရေးတွက်လောက်ကို review ရေးထားအရေးတွက်ကိုကြည့်ပါတယ်နောက်ဒီဟို quantity ပဲမဟုတ်ဘဲနဲ့ quality ကလည်းအရေးကြီးပါတယ်ဘာလို့ online မှာကြတော့လူတိုင်းကဝင်ပေးလို့ရတယ်လေဆိုအိုက်ထဲကနေမှဟိုကောင်းတယ်လို့ရေးထားလို့သူကဘာကိုကောင်းလဲပေါ့နော်မကောင်းဆိုလဲဘာကိုမကောင်းလဲအဲ့ဒါကိုကျွန်တော်လိုက်ပြီးတော့ဖတ်ကြည့်ရပါတယ်တချို့ကြောက်မှာတော်တော်လေးအချိန်ပေးပြီးရေးထားမျိုးရှိတယ်နှိုင်းရှင်ပြရပေါ့ဟိုတခြား product တွေနဲ့ရှင်ဘာတွေဖြစ်လဲမဖြစ်အဲ့ဒါဆိုရင်တော့အဲ့လိုမျိုးတစ်ခုနှစ်ခုလောက်ဖတ်ကြည့်တာနဲ့ပြည့်ပြည့်စုံဆုံးသိနိုင်ပါတယ်အဲနောက်တစ်ခုကတော့ဒီရောင်းတဲ့ကုမ္ပဏီတောင်မှလူပုဂ္ဂိုလ်ရဲ့အရင်ဝယ်သူတွေကမှတ်ချက်ပေးထားတာကိုလည်းကြည့်ရင်သိနိုင်တယ်အဲသူဘယ်တော့ကလေးကဒီလိုမျိုးပေါ့နော်အကြောင်းဝယ်လုပ်နေရလဲ။ဒါက eBay လိုနေရာမျိုးမှာဒီလိုတူတယောက်ရဲ့အရင်အကြောင်းဝယ်လုပ်ဖူးတဲ့မှတ်တမ်းကမဖြစ်မနေကိုကြည့်ရပါတယ်။ကြည့်ပြီးမှသူ့ပေါ်မှာယုံကြည်စိတ်ချမှုရှိတဲ့မရှိတဲ့ဆုံးဖြတ်ရပါတယ်။အဲနောက်ဆုံးချက်ကတော့ဥမာဝယ်ပြီးလို့မှကိုမကြိုက်ဘူးဆိုရင်နောက်သူပြောတာမျိုးဖြစ်မနေဘူးဆိုရင်ဥမာပြန်ပို့လို့ရမရပါနော်။ return policy ကိုလည်းကြည့်ရပါတယ်။အဲတချို့ကဥမာလုံးဝလက်မခံတာမျိုးရှိမယ်။အဲတချို့ကကြတော့မှရက်30တွင်ပြန်ပို့ရင်ပတ်စံအမ်းပေးမှာရှိရဲတချို့ကြတော့လည်းအဲပြန်ပို့ကတော့မှ restocking fees တို့ပါတော့ကိုယ့်ဘက်ကပတ်စံနဲ့နဲ့ပြန်ပေးရတာမျိုးရှိပါတယ်အဲအဲ့ return policy ကလည်းအဲကျွန်တော်ကြည့်တဲ့အချက်တွေကတစ်ချက်ပေါ့နော
်အဲ့ဒါကလည်းဝယ်ရတဲ့သူတွေအတွက်ကိုအရေးကြီးတဲ့အချက်တစ်ချက်ပေါ့နော
်
ဟုတ်ပြီနောက်တစ်ခုကဒီကုန်ပစ္စည်းတွေသုံးသက်ချက်ဆိုတဲ့နေရာမှာလည်းဒီသုံးသက်ချက်ကနှစ်မျိုးပေါ့ခုနကကိုဝင်းခန့်ပြောသလိုမျိုးကိုယ်တိုင်ဒီပစ္စည်းကိုဝယ်သုံးတဲ့သူကသုံးသက်ပေးထားတဲ့ customer review ဆိုတာမျိုးရှိသလိုနောက်ဒီပစ္စည်းနဲ့ပတ်သက်ပြီးတော့ဒီ expert review ပေါ့နော်အဲ့ဒါကြတော့ဒီကျွမ်းကျင်တဲ့သူတွေကတကယ်ပဲကျွမ်းကျင်မှုဘိုင်းကနေပြီးတော့သူတို့တေချာချာရှင်းပြထားတဲ့ review ဆိုတာလည်းရှိတယ်ဆိုတော့အဲ့ဒီဟာကိုလည်းကြည့်ဖို့အရေးကြီးမယ်ထင်တယ်အဲ့ဒါကိုလည်းနည်းနည်းလေးရှင်းပြပေးပါရှင့
်ဟုတ်ကဲ့expert review နဲ့ပတ်သက်လို့ကဒီအလွယ်ဆုံးကတော့ YouTube တွေပေါ့နော်ဥပမာ YouTube video တွေရှင်းပြထားတဲ့ဟာတွေကိုကြည့်လို့ရပါတယ်သူက free မှာ Facebook မှာလည်းတချို့ရှိနိုင်ပါတယ်အဲနောက်တစ်ခုကတော့ဥမာနာမည်ကြီးပြီးလူသိများတဲ့ consumer report လို့ website တို့ magazine တို့ဖတ်ရင်သိနိုင်ပါတယ်ဥမာ expert ဆိုတဲ့အတွက်အဲသူဆိုင်ရာခန္ဓာအလိုက်ပေါ့ဥမာကွန်ပျူတာပစ္စည်းဆိုလို့ရှိရင် PC magazine တို့ CNET တို့လို့ website တွေဥမာ camera ပစ္စည်းဆိုရင် DP review တို့ဒီ PNH က video လေးတွေကြည့်ရတော့နောက်ကားနဲ့ပတ်သက်တာဆိုရင်လည်းဥမာ Edmond website စသဖြင့်ပေါ့လေအဲ့ဒါမျိုးတွေကိုအချိန်ပေးပြီးတော့ကြည့်ဖို့လိုပါတယ်
အဲ့တော့ဘလို့ပစ္စည်းမျိုးဆိုရင်ပေါ့နော်ဒီ expert review ကမဖြစ်မနေကြည့်တဲ့နဲ့ကြည့်ဖို့လိုရဲလို့ရောအကြံပြုနိုင်လဲရှင
်ကိုတန်ဖိုးကြည့်ရဲ့ပစ္စည်းပေါ့နော်ကိုရေရှည်သုံးမယ်နောက်အပျော်သဘောမှုပဲနဲ့ကိုဒီ professional တမွေးဝမ်းကြောင်းအတွက်သုံးမယ်ဥမာကွန်ပျူတာပစ္စည်းလိုဟာမျိုးရေရှည်ရင်းနှီးမြှုပ်နှံရမယ်ဟာမျိုးကြရင်တေချာပေါက်ကြည့်တဲ့နဲ့လို့ထင်ပါတယ်ဥမာပမာပြီလို့နေရာမျိုးမှာ online ကနေလှမ်းမှာပြီးတော့ပြန်ပို့ဖို့ဆိုတာလဲ ခက်တယ်လေအဲ့တော့အဲ့ဒါတွေကဟိုတေချာကိုအချိန်ပေးပြီးတော့ကြည်ပြီးမှပဲဝယ်တာကောင်းပါတယ်
ဒီပညာဆိုင်ရာပစ္စည်းတွေကိုအွန်လိုင်းပေါ်မှာအမြဲဝယ်လေးရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မောင်ဖြစ်ပါတယ်။ American ပြည်တော်စု Northwestern တက္ကသိုလ်က Spiegel သုတေသနဌာနရဲ့လေ့လာချက်အရဆိုရင်အွန်လိုင်းပေါ်မှာကုန်ပစ္စည်းသုံးသပ်ချက်ကဝယ်လိုအားများအောင်အထောက်အကူပြုတာမှာ380ရာခိုင်နှုန်းအထိကိုဝယ်ယူနှုန်းကိုတိုးစေတာကိုလေ့လာတွေ့ခဲ့ကြပါတယ်။အွန်လိုင်းကဈေးဝယ်သူတွေအနေနဲ့ကိုလိုချင်တဲ့ပစ္စည်းကအများသိပြီးသား brand အမှတ်တံဆိပ်ကထုတ်လုပ်တာမဟုတ်ဘူးဆိုရင်ပို့ပြီးတော့သတိထားဖို့လိုပါတယ်။Amazon လို online ဈေးကွက်ကြီးပေါ်မှာဆိုရင်ရောင်းတဲ့သူကတကယ်စိတ်ချရတဲ့သူမျိုးလားဆိုတာကို seller profile မှာသွားကြည့်လို့ရနိုင်ပါတယ်။တန်တရားဖြစ်စရာသုံးသက်ချက်အကောင့်တွေအများကြီးပေးထားတယ်။သုံးသက်ချက်ပေးတဲ့သူတွေကတကယ်ဝယ်သုံးထားတဲ့သူတွေဟုတ်မဟုတ်စမ်းစစ်လို့မရဘူးဆိုရင်တော့အဲ့ဒီပစ္စည်းကိုမဝယ်တာအကောင်းဆုံးဖြစ်မယ်ထင်ပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့အရှိလာမဲ့ Marvel Superhero လူစွမ်းကောင်းရုပ်ရှင်ဇာတ်လမ်းတွေမှာဘယ်သူတွေများပါဝင်ပြီးတော့တရုပ်ဆောင်ကြမှာပါလဲ။ပြီးတော့ American အဆိုတော့Beyonce တီဆိုတဲ့ The Lion King နောက်ခံတချင်းဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်။2021ခုနှစ်အထိတင်မဲ့ Marvel ကာတွန်းကားတွေရဲ့ Superhero လူစွမ်းကောင်းရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တရုပ်ဆောင်ကြမဲ့တရုပ်ဆောင်တွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကပဲ Walt Disney Company ရဲ့ Marvel Studio ကပွဲထုတ်ကြေညာလိုက်ပါတယ်။ဒါအီတောင်းနာဇလန်းထဲမှာတော့ဟောလိဝုဒ်မင်းသမီးအန်ဂျီလီနာဂျိုလီ၊လိတ်ဇလန်းတွေရဲ့ဇက်ကောင်အဖြစ်နဲ့ဆိုရင်တော့မဟာရှာလာအလီနဲ့တော့အမျိုးသမီးတရုတ်ဆောင်ဖြစ်တဲ့နက်တလီပေါ့တ်မန်တို့ပါဝင်ပါတယ်။2009ခုနှစ်တုန်းကဝင်ငွေစံချိန်တင်ခဲ့တဲ့ Avada ရုပ်ရှင်ထဲအခုတင်နေတဲ့ Avengers Endgame ရုပ်ရှင်ကဝင်ငွေအားဖြင့်ကျော်ဖြတ်သွားခဲ့ပြီလို့ Disney ကကြေညာပြောဆိုလိုက်ပြီးတဲ့နောက်မှာဆန်ဒီယေဂိုမြို့မှာလုပ်တဲ့ကာတွန်းပြပွဲကြီးမှာ Marvel ကာတွန်းဇလန်းအစီအစဉ်တွေကိုချပြသွားပါတယ်။ပြည့်သက်6500ရှိတဲ့စင်မြင့်ရှိကို The Eternal ဇက်ကောင်တွေဖြစ်တဲ့ Richard Madden, Kumail Nanjiani နေနဲ့ Salma Hayek တို့နဲ့အတူတရုတ်ဆောင် Angelina Jolie ကိုလည်းတွေ့ရပါတယ်။ဘလို့တသက်မသေးနိုင်တဲ့ဂျိုသားတစုအကြောင်းရိုက်ကူးထားတဲ့ဒီဇက်လန်းကိုတော့2020 November လမှာရုံတင်ပြသဖို့စီစဉ်ထားတာပါ။တော်ရုပ်ရှင်ဇက်လန်းတွေရဲ့အစရုဒ္ဒကအဖြစ်နဲ့တင်မဲ့ Thor: Love and Thunder အချစ်နဲ့မိုးကြိုရုပ်ရှင်ကိုတော့2021 November မှာရုံတင်မယ်လို့ Disney ကကြေညာပါတယ်။မင်းသား Chris Hemsworth တရုတ်ဆောင်တဲ့ Thor ရဲ့ချစ်သူဖြစ်တဲ့အရင်ရုပ်ရှင်တွေမှာတရုတ်ဆောင်ခဲ့တဲ့မင်းသမီး Natalie Portman ကအဲ့ဒီရုပ်ရှင်မှာကြိုင်တော့လူစံကောင်း Thor ရဲ့အတူကာရမယ်မိုးကြိုနဲ့ဖျားမအဖြစ်နဲ့တရုတ်ဆောင်မှာဖြစ်ပါတယ်။ Moonlight and the Green Book ဇာတ်ကားတွေကနေ Oscar ဆုရခဲ့တဲ့ Ali ကတော့ Blade တစ်စိပ်ပါတဲ့ Baseball အုပ်ထုပ်ဆောင်ထားပြီးတော့စီးမင်းမှာတက်လာတာပါ။သူက1998ခုနှစ်တုန်းကWesley Snipes တရုတ်ဆောင်ခဲ့တဲ့ Blade ဇက်ကောင်နေရာမှာတရုတ်ဆောင်ပါမယ်။သူတို့အစီအစဉ်ကိုပွဲတက်လာတဲ့ပရိသတ်တွေတောင်းတဖြစ်ဖြစ်အားပေးခဲ့ပြီးမယ်။အစီအစဉ်အသေးစိတ်ကိုတော့မကြေညာသွားပါဘူး။ဒီရုပ်ရှင်ကားတွေဟာ2008ခုနှစ်တုန်းက Iron Man နဲ့စခဲ့တဲ့ Marvel Cinematic Universe MCU ရဲ့စတုဒ္ဓအစီအစဉ်ရုပ်ရှင်တွေဖြစ်ပြီးတော့ဒီဇက်ကားတွေကြောင့် MCU ရုပ်ရှင်ထုတ်လုပ်ရေးကဒီကွာလုံးမှာဝင်ငွေဒေါ်လာ22ဘီလီယံကျော်ရရှိခဲ့ပါပြီ။တခြားလာမယ့်ရုပ်ရှင်ကားတွေထဲမှာဆိုတော့ MCU ထုတ်လို့ရတာရိုက်ကူးတဲ့ပထမအဦးဆုံး Scary Movie ကြောက်စရာရုပ်ရှင်ကားဖြစ်တဲ့ Director Scott Derrickson ရဲ့ Doctor Strange in the Multiverse of Madness နောက်ပြီးတော့တရုတ်မင်းသား Tony Leung ရဲ့ Aquafina နဲ့ Simu Liu တို့ပါဝင်တရုတ်ဆောင်ထားတဲ့ Shang-Chi and the Legend of the Ten Rings တို့ပါဝင်ပါတယ်။မင်းသမီး Scarlett Johansson ကိုတော့ Black Widow ဇက်ကျန်ရုပ်ရှင်နမူနာမှာမိတ်ဆက်ပေးထားပါတယ်။Avengers ဇာတ်လမ်းတွေအတွက်တူရီရက်တီလှုပ်ရှားမှုမျိုးဟာသူ့ဖို့တကယ်ကိုစိတ်တိုင်းကြစီရပါလို့မင်းမြန်ကဲမှာ Scarlett Johansson ကပြောသွားပါတယ်။ Fantastic Four ရုပ်ရှင်နောက်ဆက်တွဲအဖြစ်ဆိုရင်တော့ Black Panther နဲ့ Captain America ရုပ်ရှင်ဇာတ်လမ်းတွေလည်းလာဖို့ရှိတယ်လို့ Marvel Studio ရဲ့ဥက္ကဋ္ဌ Kevin Feige ကအတည်ပြုပြောသွားခဲ့ပါတယ်ရှင်။ဂရမီဂီတာဆူရှင် Beyonce က The Lion King Yoshin Zagadde Dre, now can the team in a disutare, spirits are at the team day dre, did the team video, tenty like by. The Sora Beyonce got the Lion King, the gift. Yoshin Zagaya Tolo in Hoopsipio, A Tema, Zawin the team, Pinabow in it, spirit the team with this will be Tama. Lion King Yoshinha, computer graphic and cartoon garbs in a panty get up to be up. Now they woke up near tea like that, chin they be, Lion King at yoga, think it out of cool ups in the Yamlo. A good day the chin video came on at 87 now, Piakama. Beyonce, continue at the middle, blue ivy bullet, 87 way, my dear Valime. The Yoshinema rock, Beyonce gang, chin them on Nala up in it, a ten at the yo sound had the low. As you are yellow at Tindy Bow, Simba Pine, Yoshin Dio Sound, Donna Glover got a tenet deal sound Tamari. A good Zaka tomorrow, in computer graphic that them hot of in a trace and in Africa, Dodon in Yama, virtual reality, Pondu Nina to get the Yos sound at binary. Now we are digital imagery, digital Pony Dune, Yomwe Pandi Taraba.
Everything the light touches is our kingdom. But a king's time as ruler rises and falls like the sun.
Scar, Luzo Chindiniyama, the Yosang, Chuwada HU4, Nabro, Dowet, Bamba Niyamaro, Set Rogan, Zelai Lion King Pity, Nago Bienji, Mufasa Niyamaro, Tangoya Gozali, Yoshinunga, and then at the Yosang began James R. Jones to Bowen with the Yosang Tata Lanshi.
မေတ္တာနာကျော်ရဲ့တက်တန်ရောင်းသတင်းတော်ကိုနားဆင်ခဲ့ကြရပါရှင်အခုသူယုံကြည်ရအစီအစဉ်ထုတ်လွှင့်ခြင်းကြလာပါပြီဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံနယူးယောက်ယူနီဗာစီတီကကျောင်းသူခိုင်ရွှေစင်ဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါရှင်
မြို့တစ်မြို့ကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတစ်မြို့ကို မိသားစုတစုရဲ့ပင်မဝင်ငွေဖြစ်တဲ့နင်းစီဘန်းချန်တစ်ချန်လေးနဲ့ပုံဖော်ခြင်းပါတယ်မိသားစုဆိုတာဘယ်လိုဆိုလို့လဲဆိုတော့အဲ့ဒီတက်ဆိုင်ရာဒေတာမနေထိုင်တဲ့မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီနင်းစီဘန်းလေးကဘာလေးဆိုလို့လဲဆိုတော့ဒီနင်းစီဘန်းလေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ် ကျမတို့ဟာဒီမိသားစုဝင်ငွေသွေးဖို့အတွက်ဒီနင်းစီဘန်းလေးကိုကျမတို့ကပြောထောင်းပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်အစိုးရအနေနဲ့ဘယ်သူတွေကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံသားနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင် စပွားရေးဆက်မှုလွှဲရှင်ဒီဝယ်သူ၃ဖောက်ပေါ့နော်ဒါတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး၃ဖောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး၃ဖောက်ကိုလာဖို့ကိုယ့်ရဲ့ဒီပန်းလေးတွေကိုယ့်ရဲ့မြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်၁အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်နင်းစီပန်းတပန်းနင်းစီပန်းတပွင့်ကိုကြည့်လို့ဝယ်တော့မယ်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရင် အခွန်ကောက်ခံတဲ့နှုန်းပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတက်မှတ်ထားပေးရပါမယ်။ဘာဖြစ်လို့လဲဆိုအခေးအခွန်ကောက်ခံတဲ့နှုန်းကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မြို့မှာကိုရင်းနှီးမြို့နယ်မှလာမလုပ်တော့ပါဘူး။အကယ်၍အခွန်ကောက်ခံတဲ့နှုန်းကအရင်သေးွားခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမတက်စေဘူးပေါ့နော်။နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလို့ဖို့အတွက်ကိုကျမတို့ကအဆောက်အဦတွေလမ်းပန်းဆက်တွေရေးတွေအဆင်ပြေအောင်လို့ကျမတို့ဘက်ကနေမှကြိုပြီးတော့ပြင်ဆင်လှုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်သွယ်ရေးကောင်းမွန်လာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းတို့ကိုကျမတို့လှုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့ဆက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျမတို့ကမြေနေရာတက်မှတ်ပြီးတော့ကြိုပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်4နံပါတ်3နံပါတ်4တစ်ချက်အနေနဲ့တော့ကျမတို့ကဒီ အစားအသောက်ပေါ့နော်ဥမာအဖြစ်ဆိုရှင်ကဘာလက်ခီးတယ်တွေကဘာတွေစိတ်ဝင်စားတက်လဲဆိုတော့ဒေရခံမှာရှိရဲ့ရိုးရအစားအသောက်လေးတွေစိတ်ဝင်စားတယ်အဲ့တော့ကျွန်တော်တို့ကဒီစားသောက်ဆိုင်လုပ်ငန်းလေးတွေကျွန်တော်တို့ကပြင်ဆင်ထားပေးရမယ်ဒီစားသောက်ဆိုင်လုပ်ငန်းတွေနေမှာတက်ဆိုင်နေဒေရခံမြို့သူမြို့သားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်တစ်ဖက်ကသူများတွေကိုကိုယ်မျိုးလေးကိုစိတ်ဝင်စားအောင်လုပ်ရဲကျွန်တော်တို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်လေးဆိုလိုအပ်ပါတယ်။အဲ့ဒီအချိန်ကျမတို့ကပန်းကြံလေးတို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးတွေစီမံထားပေးတာလို့ပြီးလို့ရှိရင်အကေကိုယ်ကတောင်တန်းဒေသမှာရှိမယ်ဆိုရင်ဂူဒီဘာတွေလေ့လာတဲ့နေရာလေးတွေကျမတို့စီမံထားပေးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့သမိုင်းအကြောင်းတွေကိုပုံဖော်ထားတယ်ပြတိုက်လေးလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလဲနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်ဒီအတွက်ကြောင့်ကဘာအတွက်ကြောင့်ရေးကြည့်လဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ကြီးရနေပြီးတော့ဝင်ငွေတွေရပါတယ်အကယ်၍များကျမတို့ကဓာတ်တွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရောင်းပန်းလာတဲ့နေစီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါဘူ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုအခုလိုတင်းလာနေညပိုင်းမှာအသစ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနက်ခင်းမှာနောက်တစ်ချိန်နာစင်နိုင်ကြပါရစေရှင်။မနက်ပိုင်းအင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5859နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နာစင်နိုင်ကြပါတယ်။ VOA ရဲ့တင်းလာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်လူထုအနေနဲ့ရဝင်းဆန်ခတ်အခြေအနေကိုစတင်ကြဖို့တရုတ်ဆွေရတာဝန်ရှိသူတို့ကဒီနေ့နှိုးဆော်လိုက်ပြီးအနောက်နိုင်ငံတွေကနိုင်ငံရေးသမားတို့ဟာမတိမငြိမ်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆွဆွဲလိုက်ပါတယ်။တရုတ်ဆွေရဟောင်ကောင်နဲ့မကာအိုရေးရာယုံရဲ့ပြောခွင့်ရရန်ကွမ်းကဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှူးကယ်ရီလမ်ကိုတရုတ်ဆွေရကထောက်ခံတယ်ဆိုတာကိုလည်းထပ်ပြောသွားပါတယ်။ဟောင်ကောင်မှာတနင်္လာနေ့ညကစာနာပြသူတွေနဲ့အတီရုံနေနေရဲတပ်ဖွဲ့အကြားထိတ်တိုက်တွေ့ပြီးရဲတပ်ဖွဲ့ကမြေရုံဘုံတွေရဘာကြီးတွေနဲ့ပစ်ခတ်ဖြိုခွဲပြီးတဲ့နောက်တရုတ်အစိုးရဘက်ကအခုပြောဆိုချက်ထွက်လာတာပါအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမိုမြို့နယ်အဲ့ဒီမဲစင်တာနယ်ကအောက်လွတ်တော်အမတ်အီလိုင်ဂျာကမ်မင်းစ်တို့ကိုသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးတော့ဝေဖန်တိုက်ခိုက်နေပါတယ်မစ္စတာကမ်မင်းစ်ဟာသမ္မတထရမ့်အစိုးရကိုအပြင်းထန်ဝေဖန်ပြောဆိုသူတွေထဲမှာပါဝင်ပါတယ်။သမ္မတထရမ့်ကအီလဲဂျာကမ်မင်းစ်ရဲ့ဦးဆောင်မှုအောက်ကဘော်ဒီမိုမျိုးဟာနိုင်ငံမှာရောက်စုံမှုနဲ့ဆိုင်တဲ့ကိန်းဂဏန်းတွေအစိုးဆုံးရှိတဲ့မျိုးဖြစ်တယ်လို့သူ့ဝေဖန်ပြောဆိုချက်ထဲမှာထည့်ပြောထားပါတယ်။ကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံကနေလက်နက်ခရမ်းတန်ချိန်ထောင်ပေါင်းများစွာဝယ်ယူခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောပါတယ်။ကမ္ဘောဒီးယားရတဲ့အခြေစိုက်စခန်းတစ်ခုကိုတရုတ်သင်္ဘောတွေအသုံးပြုခွင့်ပေးထားတဲ့လျှို့ဝှက်သဘောတူညီချက်တစ်ခုရှိထားတယ်ဆိုတာကိုညင်းပယ်ပြီးတဲ့နောက်ဂျပန်အတွင်းမှာပဲလက်နက်ဝယ်ယူတဲ့ကိစ္စကိုထုတ်ပြောလိုက်တာပါ။ဆီယာနုဗီလ်စိတ်ကမ်းမြူနာကရင်းရတဲ့အခြေစိုက်စခန်းမှာတရုတ်သင်္ဘောတွေစိုက်ကပ်ဖို့နဲ့လက်နက်ခရမ်းတွေသူလုံထားဖို့ခွင့်ပြုတဲ့သဘောတူညီချက်မူကြမ်းတစ်ခုအကြောင်း The Wall Street Journal ကပြီးခဲ့တဲ့သတင်းပတ်ကရေးသားဖော်ပြခဲ့ပါတယ်။တရုတ်အစိုးရကိုဥပန်းပြောဆိုသူအသက်56နှစ်အရွယ်ဝမ်ချီကိုပြပအဖွဲ့အစည်းတစ်ခုကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီကနေ့ထောင်ဒဏ်12နှစ်ချမှတ်လိုက်ပါတယ်။သူကိုဖမ်းဆီးပြီး2နှစ်ကျော်အကြာမှာအခုလိုထောင်ချလိုက်တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ Thomas Blundat ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်နှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.